Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည 9:30 ထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီမှာအတန်းစမှာဒီညတွေ့အစီအစဉ်တွေကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရရန်နိုင်နဲ့ကျွန်မနန်းလာရိုတင်ပြပေးမှာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်နောက်ဆက်ဖို့ရည်ရွယ်တဲ့အင်တာနက်ထုတ်ဖော်ဝင်ရောက်မှုနဲ့ဆိုင်တဲ့လုပ်ရအားလုံးကိုအပြည့်အဝပြန်ပြီးစီစစ်ဖို့သမ္မတဘရက်အိုဘားမားကထောက်လှမ်းရေးဌာနကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်6နှစ်ကြာဖြစ်ပွားနေတဲ့ Syria ပြည်ရင်းစစ်အဆုံးသတ်ရေးအဖြေရှာဖို့ American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ထိပ်တန်းသံတမန်တွေပြင်သစ်နိုင်ငံကိုရောက်နေပါပြီ။တောင်ကိုရီးယားသမ္မတပတ်ဂွန်ဟေအပေါ်အယုံကြည်မရှိအဆိုလွတ်တော်မှာတင်သွင်းခဲ့တာကြောင့်သူ့ကိုရာထူးတာဝန်ကနေချက်ချင်းရနာလိုက်ပြီးတော့ဝန်ကြီးချုပ်ကယာယီတာဝန်ယူထားပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားရမှာပါရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ကြရမှာကဒီနေ့လူခွင့်ရင်းနဲ့ကျင်းပတဲ့အကြောင်းအပြင်အရင်စစ်ဆိုးရခက်ဆက်ဆက်နဲ့အခုဒီမိုကရေစီအရသာအဆိုးရခက်တို့ကိုနှိုင်းယှဉ်ပြီးတော့လူခွင့်ရင်းချိုးဖောက်မှုကိစ္စတွေမှာတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့
အရသာအဆိုးရလက်ထက်မှာတော့ကျွန်တော်တိတိတာတာအခုမှဟိုတိတိတာတာအများကြီးကြောင်းလဲသွားတာမျိုးတွေပိတ်ဖြစ်ရောမတွေ့ရသေးပေမဲ့အရသာအဆိုးရအနေနဲ့စူးစမ်းနေ
လူခွင့်နဲ့ငင်းကြဲလှုပ်ရှားသူမတ်ဝေဝေနုကအခုလိုပြောသားတာကိုမကြခင်မှာပြည်စုံနားဆင်ကြရဖို့ရှိပါတယ်။ဒါပြင်နိုင်ငံတော်ကအထင်ကရသူတွေရဲ့ဂူဘိမှန်တွေရှိတဲ့ရန်ကုန်မြို့ရွှေတုံဖျားနီးကိုမြန်မာတခွင်စီစဉ်မှာဒီညပိုင်းမှာတင်ဆက်သွားပေးဖို့လည်းရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါ။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြားဝင်နောက်ဆက်ဖို့ရည်ရွယ်တဲ့အင်တာနက်ထုတ်ဖော်ဝင်ရောက်မှုနဲ့ဆိုင်တဲ့လုပ်ရအားလုံးကိုအပြည့်အဝပြန်ပြီးစီစစ်ဖို့သမ္မတဘရက်အိုဘားမားကထောက်လှမ်းရေးဌာနကိုတောက်ကြနေကညွှန်ကြားလိုက်ပါတယ်။အိုဘားမားရဲ့ကြေညာချက်အပြီးမှာအမေရိကန်ထိပ်တန်းသတင်းစာကြီးနှစ်ဆောင်ဖြစ်တဲ့ The New York Times နဲ့ The Washington Post တို့ကဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရအောင်ရုရှားနိုင်ငံကကြားဝင်ဆောင်ရွက်ခဲ့တယ်ဆိုပြီးတော့ဖော်ပြကြပါတယ်။ရုရှားအင်တာနက်ထုတ်ဖော်ဝင်ရောက်သူတွေက Republican Party Committee RNC ကိုရော Democratic Party Committee DNC ရဲ့ကွန်ပျူတာတွေကိုပါခိုးဝင်ခဲ့ပေမဲ့ DNC ကိုဖျက်လို့ဖျက်စီးဖြစ်စေမဲ့ email တွေကိုပဲထုတ်ပြန်ခဲ့တယ်လို့ The New York Times ကပြောထားပါတယ်။သမ္မတရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာ DNC ရဲ့ email တွေပေါက်ကြားခဲ့တာပါ။ဒီမိုကရက်တို့ရဲ့အထောက်အထားတွေကိုရုရှားတို့က WikiLeaks ကိုပေးခဲ့တယ်လို့ထောက်လှမ်းရေးတွေကကောက်ချက်ဆွဲခဲ့တယ်လို့လည်း The New York Times ကပြောပါရယ်။ DNC ကိုရော RNC ကိုပါရုရှားတို့ကအင်တာနက်ကနေထုတ်ပေါက်ဝင်ရောက်ခဲ့ပေမဲ့ RNC ရဲ့သတင်းအချက်အလက်တွေကိုတော့ထုတ်ပြန်ခဲ့ခြင်းမရှိဘူးဆိုတာအခိုင်အမာယုံကြည်တယ်လို့နာမည်ထုတ်ပြောမထားတဲ့အစိုးရထိပ်တန်းအရာရှိတဦးက The New York Times ကိုပြောပါရယ်။ရုရှားနိုင်ငံကအင်တာနက်ထုတ်ဖော်ဝင်ရောက်တဲ့ hacker တွေကိုအမေရိကန်ထောက်လှမ်းရေးကသိရှိထားပြီးဖြစ်ပေမဲ့တဦးကောမှအရေးယူအပြစ်ပေးတာတော့မရှိသေးဘူးလို့ The New York Times သတင်းစာကပြောပါရယ်။ Donald Trump ရွေးကောက်ပွဲအနိုင်ရအောင်ရုရှားတို့ကကြားဝင်နောက်ဆက်ခဲ့တယ်ဆိုတာကို CIA အမေရိကန်ဗဟိုထောက်လှမ်းရေး agency ကယုံကြည်လက်ခံထားတယ်လို့လည်း The Washington Post ကပြောပါရယ်။ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ Democrat Party ကရော Republican Party ကလွတ်တော်မတ်တွေကပါတောင်းဆိုထားကြပါရယ်ရှင်
။အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတ Donald Trump ဟာထက်လွတ်တော်နေရာနောက်ဆုံးရှင်ပြိုင်မှုအတွက်လူဝီဇီယားနားပြည်နယ်မှာမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ပြီးတဲ့နောက်နိုင်ငံမြောက်ပိုင်းမီရှိဂန်ပြည်နယ်မှာတောက်ကြနေကလူထုကိုမိန့်ခွန်းပြောကြားခဲ့ပါတယ်။မစ္စတာထရမ့်ကအမေရိကန်စစ်မှုကုန်ထုတ်ကောင်စီကိုဦးဆောင်ဖို့ရွေးချယ်ခံသူလည်းဖြစ်တဲ့ဒေါက်ကမ်ဘယ်လ်ကုမ္ပဏီဥက္ကဋ္ဌလည်းဖြစ်တဲ့အမှုဆောင်ရာရှိချုပ်အန်ဒရူးလေဗရစ်နဲ့အတူလူထုပြည်သက်ရှေ့မှာကိုထွက်လာခဲ့တာပါ။အဲဒီအမေရိကန်စစ်မှုကုန်ထုတ်ကောင်စီဟာစမ်းမှုကုန်ထုတ်လုပ်ငန်းတွေဘလို့တိုးချဲ့လှုပ်ဆောင်မလဲဆိုတာကိုနီးလန်းရှာဖို့တာဝန်ယူမှာဖြစ်တယ်လို့မစ္စတာထရမ့်ကပြောပါတယ်။အမေရိကန်သီးသားအဓိကဆောင်ပုံးနဲ့သမ္မတရွေးကောက်ပွဲမှာမဲဆွယ်စည်းရုံးခဲ့တဲ့မစ္စတာထရမ့်ကသူ့အစိုးရဖွဲ့တစ်ဟာရိုးရှင်းတဲ့စည်းမျဉ်းနှစ်ခုကိုလိုက်နာအကောင့်ထဲပို့သွားမှာဖြစ်တယ်။တခုကတော့အမေရိကန်ထုတ်ကုန်ပစ္စည်းတွေကိုဝယ်ယူနိုင်မှုအမေရိကန်လုံသားတွေ900အသုံးပြုနိုင်မှုဖြစ်တယ်လို့ဆိုပါတယ်။မစ္စတာထရမ့်ဟာပညာရေးဝန်ကြီးဖြစ်နေလဲသူရွေးချယ်တဲ့မီရှိဂန်ပြည်နယ်ဇာတိဘက်စီဒီဗိုစ်ကိုလည်းပွဲထုတ်ခဲ့ပါတယ်သူရဲ့ပညာရေးလုပ်ငန်းအကောင့်ထဲဖော်မတ်ထဲမှာကိုကြက်ရာအကြောင်းကိုရွေးချယ်တက်ခွင့်ကျောင်းသားတွေရဲ့သင်ကြားရေးအစီအစဉ်ကိုအစိုးရကတပင်းကြီးသတ်မှတ်ထားတဲ့ common goal မူကိုဖျက်သိမ်းရေးတွေပောင်းပါတယ်နောက်ပိုင်းသမ္မတရွေးကောက်ပွဲတွေမှာမီရှိဂန်ပြည်နယ်မှာအနိုင်ရတဲ့ပထမဆုံးသမ္မတဖြစ်ခဲ့တဲ့ Mr. Trump ကသူ့ရဲ့ပြိုင်ဘက်တွေဟာပြည်သူတွေရဲ့ဆန္ဒကိုမေ့ထားကြတယ်လို့ပြောပြီးတော့သူကတော့ပြည်သူတွေအားလုံးကို အထောက်ပံ့ပြုနိုင်ဖို့ကတိပြုထားပါတယ်ခင်ဗျာ
။ကြာပြီနေ့ကထုတ်ပြန်တဲ့အစိုးရရဲ့ကိန်းဂဏန်းအချက်အလက်တွေအရ2015ခုနှစ်အတွင်းဘိန်းဖြူအလွန်ကျွန်းသုံးဆွဲမှုကြောင့်တေဆုံတဲ့အမေရိကန်ဥယျာဉ်ဟာတနက်ပစ်ခတ်မှုကြောင့်တေဆုံရတဲ့အရေးအတွက်ထက်များနေတာကိုပထမဦးဆုံးအကြိမ်ဖြစ်နေတွေ့ရပါတယ်။ဘိန်းဖြူအလွန်ကျွန်းသုံးဆွဲမှုတရားဝင်ရောတရားမဝင်တဲ့လူကိုမိုးရစ်စေတဲ့ဆေးဝါးအလွန်ကျွန်းသုံးဆွဲလို့တေဆုံတဲ့အမေရိကန်ဥယျာဉ်ဟာတနက်ပစ်ခတ်မှုကြောင့်တေဆုံရတဲ့အရေးအတွက်ထက်များနေတာကိုနှစ်တွေနဲ့ချီတွင်းနေရတာပါ။ဒါပေမဲ့လည်း2015မှာထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအရ2009ခုနှစ်ကစပြီးတော့တေဆုံသူဥယျာဉ်အတွက်တိတိတသာတိုးလာတာကိုတွေ့ရပါတယ်ဆေးလုံလို့တေဆုံသူကတနက်ကြောင်တေဆုံသူတဲ့ငါးဆသဆပိုများနေတာပါအမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကထုတ်ပြန်တဲ့စီးရင်အချက်အလက်တွေအရ2015ခုနှစ်အတွင်းမှာတနက်ပစ်ခတ်မှုကြောင့်တေဆုံသူအရေအတွက်ဟာ12,000ကျော်လေးတိုးလာတယ်လို့ပဲဘိန်းဖြူအလွန်ကျွန်းသုံးဆွဲမှုကြောင့်လည်းတေဆုံမှုနှုန်းက23ရာခိုင်နှုန်းအထိတိုးမြင့်သွားတာကိုတွေ့ရပြီးတော့12,000ကျော်အထိရှိခဲ့ပါတယ်ဒီတေဆုံမှုကိန်းဂဏန်းအရေအတွက်ဟာနှစ်စဉ်ထုတ်ပြန်တဲ့လူသေးစီးရင်အစီရင်ခံစာထဲမှာဖော်ပြထားတာဖြစ်ပါတယ်
အမေရိကန်နိုင်ငံသားဝန်ကြီး John Kerry နဲ့တခြားထိပ်တန်းသံတမန်တွေဟာ Paris မြို့မှာဒီကနေ့တွေ့ဆုံကြပြီးတော့ Syria ပြည်နယ်ဆက်ဆုံးသက်ရေးအဖြစ်ရှာနိုင်ဖို့ကြိုးပမ်းဆောင်ရွက်မှုအစ်စ်တွေကိုလုပ်ခဲ့ကြပါတယ်။ Syria နိုင်ငံမှာ6နှစ်နီးပါးလောက်ဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းလူ3သိန်းကျော်တေဆုံးခဲ့ပြီဖြစ်ပါတယ်။ Syria ရဲ့မိတ်ဆွေများလို့ခေါ်တဲ့ American ဥရောပအရက်နိုင်ငံတွေကထိပ်တန်းသံတမန်တွေနဲ့ Syria တိုက်ခိုက်တွေဟာ Syria အရေး case ကိုဆွေးနွေးဖို့အတွက်ပြည်သူနိုင်ငံသားဝန်ကြီး Young Mark Aho နဲ့ Paris မြို့မှာဒီအစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်။စီးရီးယားဆူရတက်တွေကအလေပိုမြို့ရှေ့ချမ်းကတပုံတွေဆက်ပြီးထိန်းချုပ်ထားတဲ့နေရာတွေကိုဆက်ပြီးတော့ထိုးစစ်ဆင်တည်ယူနေတာနဲ့အမျှဂျာမနီ၊ဗြိတိန်၊ဆော်ဒီ၊အာရေဗျ၊ကာတာ၊တူရကီနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့ဥရောပသမဂ္ဂကကိုယ်စားလှယ်တွေပဲရစ်မြို့ကပြည်ထောင်နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့အစည်းအဝေးကိုတက်ရောက်နေကြတာဖြစ်ပါတယ်။အားလုံးကတိုက်ခိုက်မှုတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပေမဲ့အခုချိန်ထိတော့အောင်မြင်မှုမရသေးပါဘူး။ပဲရစ်ဆွေးနွေးပွဲကစီးရီးယားပြည်တွင်းဆက်မှတိုက်နေကြတဲ့သူတွေရဲ့ဂျနီဗာငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်လည်စတင်လာစေဖို့အတွက်ရည်ရွယ်တာလည်းဖြစ်ပါတယ်။ကျွန်တော်ရဲ့ညီမချက်ကတော့နှစ်ဖက်စလုံးမှပါဝင်နေတဲ့အဖွဲ့တွေအားလုံးကိုဂျနီဗာငြိမ်းချမ်းရေးဆွေးနွေးပွဲမှာပြန်လည်ပါဝင်လာစေဖို့ဖြစ်ပြီးတော့လေဘိုမျိုးရဲ့အပြည့်စီးတွေဟာဒုတိယကမ္ဘာစစ်နောက်ပိုင်းမှာအစိုးဆုံးဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။စီးရီးယားတပုံတွေအလေပိုမျိုးကနေမထွက်မချင်းရုရှားနဲ့စီးရီးယားတပ်တွေကဆက်ပြီးတော့ဘုံကျဲသွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဘရော့ကပြောပြီးတရားချမှာဝန်ကြီးကယ်ရီကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမြို့အနီးလုံးချုံရဲဂိတ်ကူမှာဒီကနေ့ကားဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်ရဲနှုတ်ထက်တိတ်ဆုံးပြီးလေဦးတန်ရရသွားတယ်လို့တာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါရယ်။ရာဇဝတ်သားတွေကတရေဘောကြောင့်ပြီးတော့နောက်ထပ်တိုက်ခိုက်မှုတစ်ခုလုပ်တဲ့အကြောင်းနဲ့ဒီတစ်ချိန်မှာတော့မိုဂါဒီရှုမြို့စင်ချေဖုံစင်ကာဟီယာအရကလုံးချုံရဲဂိတ်ကိုတိုက်ခိုက်တာလို့မြို့တော်အုပ်ချုပ်ရေးဌာနပြောခွင့်ရအဒီဖီတာအိုမာဟယ်လန်က VOA ကိုပြောပါရယ်။ရဲတအုပ်နဲ့တခြားရဲလေဦးတန်ရရသွားတယ်လို့သူကပြောပေမဲ့မျက်မြင်တွေကတော့လူသေးအလောင်းနှလောင်းတဲထုတ်သွားတာကိုတွေ့ရတယ်လို့ဆိုပါရယ်။ဘုံခွဲတဲ့နေရာအနီးကလဖေးဆိုင်တွင်လည်းဈေးဆိုင်တွင်လည်းပျက်စီးသွားပါရယ်နိုင်ငံတကာကထောက်ခံမှုရထားတဲ့ဆိုမာလီယာအစိုးရကိုဖျောက်ချဖို့ကြိုးပမ်းနေတဲ့ El Shabab တို့ကဒီတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောပါရယ်ဆိုမာလီယာမှာလွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲကျင်းပနေတာဖြစ်ပြီးမဲယုံကိုကာဗွန်ခွဲပြီးတက်ခတ်ဖို့ရွေးခဲ့တာလို့ El Shabab အကြံဖက်သမားတို့ကပြောပါရယ်ဆိုမာလီယာနိုင်ငံတော်ဝန်လုံးမှသတင်းပတ်တွင်နဲ့ချီအလားတူလွှတ်တော်ရွေးကောက်ပွဲအတွက်မဲပေးနေကြတာပါပြည်နယ်တွေကနေရွေးကောက်ပွဲဝင်ထားတဲ့ကိုယ်စားလှယ်14,000ကျော်တဲ့ကနေလွှတ်တော်ကိုယ်စားလှယ်295ဦးကိုရွေးချယ်နေကြတာပါဒီဇင်ဘာလ29ရက်နေ့မှာတော့သမရတိကိုလွတ်တော်ကနေရွေးချယ်ရမှာဖြစ်ပါတယ်
။ဒသမ10ရက်နေ့ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့ကိုကမ္ဘာတဝန်းလုံးကတိုင်းပြည်တွေမှာကျင်းပနေကြပါတယ်။ကမ္ဘာနေရာတော်မင်းမြန်မာအခြေခံလူခွင့်ရေးကိုလိုက်နာမှုမရှိတဲ့တိုင်းပြည်တွေဆက်ပြီးရှိနေတဲ့အတွက်မိုးရွာပါအခွင့်အရေးအတွက်လူတိုင်းရည်တည်ပေးဖို့ကမ္ဘာကုလသမဂ္ဂအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်။လူခွင့်ရေးထိန်းသိမ်းတာဟာလူတိုင်းအတွက်ကျိုးရှိစေပါတယ်။လူခွင့်ရေးကိုလေးစားလိုက်နာခြင်းအပြင်လူတူးချင်းစီအတွက်ပိုမိုကောင်းမွန်တဲ့ဘဝရရှိစေသလိုလူမှုအတိုင်းဝိုင်းနိုင်အတွက်လည်းတည်ငြိမ်မှုကိုရရှိစေပြီးတော့ချိတ်ဆက်နေတဲ့ဒီကမ္ဘာကြီးအတွက်သာသာသာကြစေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်။လူခွင့်ရေးအတွက်ရည်တည်ပေးတဲ့လုပ်ရတဲ့အတိုင်းဟာအရေးမပါဘူးဆိုတာမရှိသလိုဘယ်နေရာကမှမဆိုလုပ်ပေးနိုင်ပါတယ်။ဒါကြောင့်လူသားတို့ကြီးအတွက်အတူတကွရည်တည်ကြပါစို့လို့လည်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်။တရုတ်နိုင်ငံမှာ2008ခုနှစ်ကလေးက အကျဉ်းချခံနေရတဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဖို့ပါဝင်နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကတရုတ်နိုင်ငံကိုအဓိကတောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂထွေထွေညီလာခံကလူခွင့်ရေးကြေညာစာတမ်းကိုစတင်တည်ပြုပေးခဲ့တဲ့1948ဒီဇင်ဘာ10ရက်နေ့ကိုပြည်ပဆိုင်ရာလူခွင့်နေဖြစ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာသမရပတ်ကွန်ဟေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြကြသူတွေခုတော့မြို့တော်လမ်းမတွေပေါ်မှာအောင်ပွဲခံနေကြပါပြီ။သမရနန်းတော်ရှီယာစီကိုလူအုပ်ကြီးကစနေနေ့မှာခြေတက်ခဲ့ကြပါရဲ။သမရပတ်ကွန်ဟေကိုအယုံအကြည်မရှိအဆိုကိုလွတ်တော်ကတောက်ကြနေကထောက်ခံမဲ့ပေးခဲ့တာပါ။အကျင့်ပြတ်ခြားစားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးဂုံတိတ်ခါကြာစင်နေရတဲ့သမရပတ်ကွန်ဟေကိုရာထူးကဖယ်ရှားဖို့အများစုထောက်ခံမဲ့ပေးခဲ့ကြတဲ့အပေါ်ဝန်တာအားရကြွေးကြော်ခဲ့ကြတာပါ။သမရကိုရာထူးကနေချက်ချင်းဖယ်ရှားပေးဖို့ဆန္ဒပြသူတချို့ကလိုလားပေမဲ့ဒီလိုဖြစ်လာမဲ့ပုံတော့မရှိပါဘူး။လွတ်တော်ကအခုလိုအတီးပြုတ်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားနိုင်ငံရဲ့ဖွဲ့စည်းပုံခုံရုံးအနေနဲ့သမရကိုရထုကနေတရားဥပဒေနဲ့အညီဖယ်ရှားဖို့6လအတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။ဖွဲ့စည်းပုံခုံရုံးရဲ့ဆုံးဖြတ်ချက်အတီးဖြစ်ပြီးတာနဲ့နလအတွင်းသမရရွေးကောက်ပွဲကိုကျင်းပရမှာပါ။လွတ်တော်ကသမရအပေါ်အယုံကြည်မရှိအဆိုတင်သွင်းပြီးတဲ့နောက်သမရပတ်ကွန်ဟေးဟာသမရအိမ်တော်မှာအစိုးရအဖွဲ့နဲ့တွေ့ဆုံပြီးကြေညာချက်တစ်စောင်ကိုသတင်းဌာနတွေအတွက်ဖတ်ကြားတော့ပါတယ်။လွတ်တော်နဲ့ပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုအနုအညွတ်လက်ခံတဲ့အကြောင်းနဲ့ဒီအချက်အသေးတွေကောင်းမွန်စွာအဆုံးသတ်ဖို့ယူသားစွာမျှော်လင့်ပါတယ်လို့ပြောပါတယ်။အဆိုအတီးပြုတ်ပြီးချင်းမှာပဲမစ်ပတ်ကွန်ဟေကိုရထုတော်ဝန်ကနေချက်ချင်းရန်နာလိုက်တယ်လို့သူ့နေရာမှာဝန်ကြီးချုပ်ဟွမ်ကျိုအန်ကယာယီတာဝန်ယူထားပါတယ်ရှင
်။စပိန်နိုင်ငံမှာဒီကနေ့ကစားခဲ့တဲ့လာလီဂါအမပေးဘောလုံးပွဲမှာတော့ဘတ်စလိုနာအထင်အနိုင်ရတော့ပါတယ်။အိုဆာဆူနာနဲ့ဘတ်စလိုနာတို့မကြခင်ကပဲကစားပြီးသွားတာမှာဘတ်စလိုနာကအိုဆာဆူနာကို3-0မရှိနဲ့နိုင်သွားပါတယ်။ဘာစလိုနာအတွက်ပထမဂိုးကိုလူးဝစ်ဆွာရက်စ်ကသွင်းပေးခဲ့တာဖြစ်ပြီးတော့ဒုတိယနဲ့တတိယဂိုးတွေကိုတော့လီယိုနယ်မက်ဆီကသွင်းပေးခဲ့တာပါ။ဘာစလိုနာအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်15ပွဲကစားပြီး31မှတ်နဲ့ဇယားထိတ်ကရီယယ်ထက်တပွဲပိုကစားပြီးတော့3မှတ်ရော့ပြီးတော့ဒုတိယနေရာမှာရောက်နေပါတယ်။ရီယယ်မက်ဒရစ်အသင်းကတော့မြန်မာစံတော်ချိန်ဒီကနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်2နာရီမှဒီပေါ်ဒီပို့အသင်းနဲ့ကစားမှာဖြစ်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့စနေနေ့ပထမဆုံးပွဲမှာဝတ်ဖို့ကအေဗာတန်ကို3-2နဲ့နိုင်ရသွားပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. နောက်လောင်းနေကိုရန်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီနေ့လူခွေးရင်းနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။စစ်ဆိုရခက်ဆက်ဆက်လူခွင့်ချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီအရတားအစိုးရလက်ထက်လူခွင့်ချင်းတွေဟာမျှော်လင့်ထားသလိုဖြစ်မလာသေးသလိုလူခွင့်တောင်းဆိုတိုက်ပွဲဝင်မှုတွေအတွက်စင်ခုံမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့လူခွင့်လှုပ်ရှားသူတွေကဒီနေ့မှကြားရောက်တဲ့လူခွင့်နေ့မှပြောဆိုလိုက်ပါတယ်ဒီနေ့မှာတော့ရန်ကုန်မြို့ပြည်သူ့ရင်မြစ်မှာလူခွင့်လှုပ်ရှားသူအဖွဲ့အစည်းတွေပူးပေါင်းပြီးတော့လူခွင့်နေ့ခန္ဓာကိုကျင်းပခဲ့ကြသလိုနေမျိုးတချို့မှလည်းကျင်းပခဲ့ကြပါတယ်အသေးစိတ်ကိုမဆုမွန်ကပြောပြပေးပါမယ်
ဟုတ်ပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်ပထမဆုံးကြာရောက်တဲ့လူခွင့်ရေးနေ့ဖြစ်ပါတယ်2016ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးနေ့ရဲ့အဓိကဆောင်ဖို့ကတော့တခြားသူတွေအတွက်လူခွင့်ရေးယနေ့ကစရက်တည်ပြီးဖြစ်ပါတယ်ဒီနှစ်ကြာရောက်တဲ့လူခွင့်ရေးနေ့ဆောင်ဖို့နဲ့အညီတခြားသူတွေအတွက်လည်းလူခွင့်ရေးရရှိအောင်ယက်တည်ဆောင်ရွက်ပေးဖို့လူခွင့်ရေးလှုပ်ရှားသူတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ပေးကြဖို့နဲ့ဒီကနေ့လူခွင့်ရေးနေ့ကျင်းပရတဲ့အကြောင်းငင်းညာရင်းနဲ့လူခွင့်ရေးလှူရှားသူမက်ဝေဝေနုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့ရဲ့ဒီလူခွင့်ရေးဆောင်ဖို့ဖြစ်တဲ့ Stand up for someone rights ပေါ့နော်လူခွင့်ရေးအတွက်တခြားသူတူရဲ့ခွင့်ရေးအတွက်နေနေမှစရည်တည်ပေးဆိုတော့တို့ကမှမှုပြုထားတဲ့အတိတ်ကလေးနဲ့ဒီဆောင်ဖို့လေးကိုလည်းအများကြီးသိစေချင်တာကြီးပေါ့နော်အဲ့ဒါကြီးရွယ်ချက်တွေနဲ့လုပ်ခဲ့ရတ
ယ်ကျွန်မမေးချင်တာကအရင်အစိုးရဆက်ဆက်တော်ကလူခွင့်ရေးချိုးဖောက်မှုတွေလူခွင့်ရေးအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ရတာတွေရှိတယ်ပေါ့နော်ဆိုတော့အခုဒီအရက်သားအစိုးရလက်ထက်မှာရောလူခွင့်ရေးအခြေအနေဟာညှော်လင့်ထားသလိုမျိုးပိုပြီးကောင်းမွန်လာတဲ့အခြေအနေတွေရှိသလားနောက်ဘလို့စိန်ခေါ်မှုတွေနဲ့ရောရင်ဆိုင်နေရပါသေးလဲမဝဝေနူတို့ရဲ့ဒီလူခွေလှူရှားသူတွေအမြင်ဘယ်လိုရှိပါလဲရှင
်အရင်ကအစိုးရလက်ထက်မှာတော့ကျွန်မတိတိတာတာအခုမှဟိုတိတိတာတာအများကြီးကြောင်းလဲသွားတာမျိုးတွေပိတ်ချော်မတွေ့ရသေးပေမဲ့ရသားဆိုးရအနေနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့နားလည်တယ်ပေါ့နော်ဒီချက်ပို့ပြီးတော့ဖြည့်ရောက်တဲ့ဟိုခိုင်မာတဲ့လုံဆောင်ချက်တွေဟိုလုတ်ဖို့လိုအပ်တယ်လို့ယူဆတယ်ပေါ့နော်အခက်အခဲကြီးကတော့အများကြီးရှိနိုင်ပါတယ်ပထမတစ်ချက်ကဒါအများပြည်ကြားထဲမှာဒီလူခွေရေဆိုတဲ့ဒီလူတွေအလုံးဟာလူကုန်ပိတ်ခါနဲ့အညီနေထိုင်ခွင့်ရှိရယ်လူသားတွေရဲ့ခွင့်ရေးအလုံးဟာတန်းတူဖြစ်တယ် တယ်ဆိုရက်ဒီလူခွင့်ရေးပေါ်မှာနားလည်မှုတွေကအစကျမတို့မှာ challenge တွေပေါ့နော်စိန်ခေါ်မှုတွေအများကြီးရှိတယ်။ကျမတို့နားလည်ထားတဲ့လူခွင့်ရေးနဲ့တကယ်လူသားတွေရဲ့လူကုန်ဒိဋ္ဌာနဲ့လူခွင့်ရေးဆိုတဲ့ဟာကိုလက်ခံနိုင်မှုတွေနားလည်မှုတွေအပေါ်မှာကနေစပြီးတော့ကျမတို့မှာခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိပါတယ
်။စေစိုးရခေတ်ဆက်ဆက်လူခွင့်ရေးချိုးဖောက်မှုတွေကိုခါးစည်းရင်ဆိုင်ခဲ့ရတဲ့တိုင်းရင်းသားပြည်သူတွေအတွက်လူခွင့်ရေးလှုပ်ရှားသူတွေကလူခွင့်ရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်ခဲ့ကြတယ်လို့လူခွင့်ရေးအတွက်လည်းတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။အရသာအစိုးရလက်ထက်လူခွင့်ရေးအခြေအနေနဲ့အခုအရသာအစိုးရလက်ထက်ကြားရောက်တဲ့လူခွင့်ရေးနေ့အပေါ်မှာသတင်းစာသမားလည်းဖြစ်ခရီးနဲ့မဂဇင်တာဝန်ခံအက်ဒီတာကိုပြေသွေးနိုင်ကအခုလိုသုံးသပ်ပါတယ
်။ဒီပထမဆုံးပြည်သူလူထုကလည်းရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်မှာပထမဆုံးစတင်ပြီးတော့ကြုံတွေ့ရတဲ့ဒီဆိုင်ရာလူခွင့်ရေးနေ့ပေါ့လေ။အမှန်တကယ်ဆိုရင်တော့လူခွင့်ရေးအတွက်ပဲဒီ NLD ဥဆောင်တဲ့အစိုးရဟာဆိုလို့ရှိရင်လူခွင့်ရေးအတွက်ဒီဇိုင်းမမဒေါအောင်ဆန်းစုကြည်ဥဆောင်ပြီးတော့လူခွင့်ရေးအတွက်တိုက်ပွဲဝင်လာတာဖြစ်တယ်။လူခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာအသက်သွေးရှွေးတွေပေးဆက်ပြီးပြင်ပအနစ်နာခံပြီးဆောင်ရွက်လာကြတာဖြစ်တယ်။ဒါပေမဲ့ဒီကနေ့အနေထားမှာတော့လူခွင့်ရေးနေ့နဲ့ပတ်သက်ပြီးတော့စိတ်ပြီးတော့ထူးထူးခြားခြားကြီးကြီးကျယ်ကျယ်ကျင်းပတာမျိုးဆောင်ရွက်တာမျိုးပြောကြတာမျိုးတွေကိုမတွေ့ရဘူးအမှန်ဆိုလို့ရှိရင်ပို့ပြီးတော့ပေါ့လေပထမဆုံးအရသာအစိုးရရဲ့လက်ထက်လည်းဖြစ်တယ်ပထမဆုံးကြုံတဲ့ဒီကြာရောက်တဲ့ပြည်ပဆိုင်ရာလူခွင့်နေမှာဆိုလို့ရှိရင်လူခွင့်ရေးကိုလည်းဒီဇိုင်းမမတ်လုပ်ခဲ့တဲ့ပါတီနဲ့အဲ့ဒီပါတီကအခုချိန်မှာအစိုးရဖြစ်နေတဲ့အချိန်မှာဒီထက်ပို့ပြီးတော့ကြဲကြဲပြန့်ပြန့်နဲ့ပြည်သူလူထုတွေကိုသိရှိဖို့ပါဝင်နိုင်ဖို့ဆောင်ရွက်နိုင်ရင်တော့ပိုကောင်းမယ်လို့အဲ့ဒီလိုလေးမြင်ပါတယ်ပြောရလို့ရှိရင်တော့ဒီအစိုးရတစ်တောင်းယူလိုက်တဲ့အချိန်မှာရှိရနေပြီးတော့နှစ်ပေါင်း450ကျွန်တော်နိုင်ငံမှာကြုံတွေ့ကြရတဲ့အခက်အခဲတွေအရှိမအုပ်ချုပ်ခဲ့တဲ့စနစ်ဆိုးတွေအရှိရနေပြီးတော့ဆောင်ရွက်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေရဲ့အရှိန်အားအခုထိပါလာတာတွေ့ရပါတယ်။ဒါကြောင့်မလို့ကိုယ့်ဘက်ကဥဆောင်သွားတဲ့ဆောင်ရွက်သွားတဲ့အစိုးရအဆက်ဆက်ရဲ့အမွေကိုကောင်းမွေဆိုးမွေတွေကိုဆက်ခံရတဲ့အတွက်လူခွင့်ချိုးဖောက်မှုတွေဟာဒီဘက်မှာလည်းရှိနေတုံးပါပဲ
မြန်မာနိုင်ငံတွင်းစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရတဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးလူကုန်တိုက်ခါနဲ့လူသားအခွင့်အရေးချိုးဖောက်မှုတွေကိုအားပေးသလိုဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ပေးတင်သလိုဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်ဖို့အရေးကြီးတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကလူခွင့်ရေးလှုပ်ရှားသူမတ်တင်စာရှင်းလင်းရေးကလည်းအခုလိုပြောပါတယ
်ဒီကတော့ဒီမှာကဒီလူခွင့်နဲ့ပတ်သက်ပြီးတော့ချိုးဖောက်မှုတွေရဲ့နောက်ဖြစ်ပေါ်နေကြတဲ့ဟာတွေကဒါအမြင့်တွင်ရဲ့အကြောင်းအရာတွေပေါ့နော်အော်ဒီကိုတားဆီးပြနေတာဆန့်ခွက်ပြနေတယ်ဆိုတော့ဥပဒေပြင်ဆင်ဖို့လိုတယ်ပေါ့နော်ဒီဥပဒေပြင်ဆင်တာကိုလည်းကျွန်တော်ဒီရတားဆိုးရတစ်ချက်မှာစွန့်တော်ရဲ့ဥပဒေပြင်ဆင်မှုတွေလူမှုကိုအခြေပြုတယ်လူမှုရဲ့စနစ်မှုတွေပါဝင်တဲ့အကြံပြုချက်တွေပါဝင်တဲ့ဥပဒေပြင်ဆင်မှုတွေလုပ်နိုင်ဖို့အဓိကမျှော်လင့်တာပေါ့နော်အခုအရေးကြီးဆုံးကတော့ကျွန်တော်အခြေခံပေါ့ဖေးစီပေါ်အခြေခံဥပဒေကအကြီးမားဆုံးဒီလက်ရှိအစိုးရမှာအဖလက်ကဲဖြစ်နေလို့ကျွန်တော်ယူဆတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြေမှာကျင်းပခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်ကြီးတွေလူခွင့်ရေးကော်မရှင်တာဝန်ရှိသူတွေနိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမြန်မာလူခွင့်ရေးလှုပ်ရှားသူတွေနောက်လူခွင့်ရေးတောင်းဆိုတိုက်ပွဲဝင်နေတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ဒီမိုကရေစီအင်အားစုတွေနဲ့အများပြည်သူယာနဲ့ချီစုဝေးတက်ရောက်ခဲ့ကြပါတယ်ရှင်
မဆူမွန်တင်ဆက်ထားတာပါခုတစ်ခါမှာတော့ 10D လှုပ်ရှားမှုငွေတုခန်းနာကိုဒီကနေ့မှကျင်းပတဲ့အကြောင်းကိုတင်ဆက်ပေးပါမယ်နိုဘယ်ငြိမ်းချမ်းဆုရှင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးနဲ့အာနာရှင်စနစ်စံကြီးငြိမ်းချမ်းရေးနဲ့လူခွင့်ရရှိဖို့တက္ကသိုလ်ကျောင်းသားတွေစံကျင်ဆန္ဒပြခဲ့တဲ့တန်ဒီလှုပ်ရှားမှုရဲ့ငွေရတုအခမ်းအနားကိုဒီကနေ့မှရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ခုလို25နှစ်ကြာခဲ့ပြီဆိုပေမဲ့လည်းအဲ့ဒီချိန်ကမျှော်မှန်းတောင်းဆိုခဲ့တဲ့ရာတွေဟာခုချိန်မှာတင်းပြကြက်ပြဖြစ်မလာသေးဘူးလို့တန်ဒီလှုပ်ရှားမှုမှာပါခဲ့တဲ့ကျောင်းသားကောင်းဆောင်တွေကပြောပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်။
တန်ဒီလှုပ်ရှားမှုငွေရတုအခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီစားသောက်ဆိုင်မှာဒီကနေ့ကျင်းပခဲ့ကြပြီးဒီလှုပ်ရှားမှုမှာပါဝင်ကြသူတွေနဲ့နိုင်ငံရေးနယ်ပယ်ကပုဂ္ဂိုလ်တွေအဲ့ဒီပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကို1990ခုနှစ်အတွက်ညီညာရေးနိုဘယ်ဆုရှင်အဖြစ်ရွေးချယ်ကြီးမြင့်ခဲ့တာပါ။အဲ့ဒီအချိန်တုန်းကဒေါ်စုနေအကျယ်ချုပ်ကျနေတာကြောင့်1991ခုနှစ်ဒီဇင်ဘာလ10ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ပင်မထဲမှာကျောင်းသားတွေစုဝေးပြီးဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြလို့သူတို့ရဲ့လှုပ်ရှားမှုကိုတန်ဒီလှုပ်ရှားမှုလို့နာမည်ပေးထားကြတာဖြစ်ပါတယ်။အဲ့ဒီအချိန်စေစိုးရကလည်းတန်ဒီလှုပ်ရှားမှုမှာပါတဲ့ကျောင်းသားရာဇဝတ်ကိုဖမ်းဆီးထောင်ချခဲ့ပါတယ်။ဦးကိုကိုကြီးဟာတန်ဒီလှုပ်ရှားမှုမှာပါတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တဦးဖြစ်ပြီးဒီလိုအထင်မှန်အခမ်းအနားကျင်းပရတဲ့အကြောင်းနဲ့ပတ်သက်လို့အခုလိုပြောလာပါတယ
်။ဒီကကတော့လွန်ခဲ့တဲ့25နှစ်ကဒေါ်ဆန်းစုကြည်နိုဘယ်ဆုရရှိခြင်းအထိမ်းမှအကုန်ပြုဆန္ဒပြပွဲရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာဖြစ်ခဲ့တယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျောင်းသားတွေရာနဲ့ချီပြီးတော့ကျွန်တော်တို့နှစ်ရှည်ချောင်းတန်းကြီးချမှတ်ခံခဲ့ရတယ်။အဲ့ဒီတော့ ကျွန်တော်တို့တန်းဒီလှူရှားမှုမှာပါခဲ့တဲ့တောင်းသားလူငယ်တွေအားလုံးပြန်ပြီးတော့ဒီ25နှစ်မြောက်ငွေရတုအခမ်းအနားအထိမ့်မှတ်ပြင်တဲ့သူစည်းနိုင်ဖို့ရည်ရွယ်ပါတယ်။နောက်တစ်ခုကတော့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးကြတာတွေရှိပါတယ်။ဒီအတောင်းလဲမှာကျွန်တော်တန်းဒီတုန်းကရှိခဲ့တဲ့စိတ်ကခံယူချက်မျိုးနဲ့ကျွန်တော်တို့အားလုံးဆက်ပြီးတော့ဆောင်ရွက်ကြဖို့ဒီအခမ်းအနားမှာပြောဆိုဆွေးနွေးကြတာ
။တန်းဒီလှူရှားမှုတုန်းကအနာရှင်စနစ်ဆန့်ကျင်ရေးညဉ့်ညမ်းရေးနဲ့လူအခွင့်အရေးတွေရဖို့တောင်းဆိုခဲ့ကြပြီး25နှစ်ကြာလာတဲ့အခုလိုအချိန်တိသူတို့မျှော်မှန်းတောင်းဆိုခဲ့တာတွေဟာတင်းပြေကြပြေဖြစ်မလာသေးဘူးလို့ဦးကိုကိုကြီးကပြောပါတယ
်ထူးခြားတာကကျွန်တော်တို့ရှစ်လေးလုံးရေတော်ပုံကြီးပြီးတဲ့နောက်ပိုင်းမှာအရှိတ်အရှိမျိုးဆက်တောင်းသားတွေအနေနဲ့ဒါဆွေးဆိုးရကိုစိန်ခေါ်ခဲ့တဲ့လှုပ်ရှားမှုတစ်ခုဖြစ်နေမှတ်တမ်းတင်နိုင်ခဲ့ပါတယ်အခုကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းမှာဒါလူလူကရွေးကောက်တင်ပြောက်တဲ့အစိုးရလွှတ်တော်ပေါ့လေသို့တော်လွတ်တော်အစိုးရဆိုတဲ့အခါမှာ85ရာခိုင်နှုန်းရခိုင်တို့လွတ်တော်ပေါ့တော့အစိုးရဆိုတဲ့အခါမှာလည်းဒင်းကြီးတက်ပြီးမဟုတ်သေးပြင်တယ်လို့နိုင်ငံတော်တမရအဖရိကနေဥဆောင်တဲ့အစိုးရအဖွဲ့ဆိုတာတွေတော့ဖြစ်လာတယ်သို့တော်တို့ဒင်းကြီးတက်ပြီးကျွန်တော်တို့မျှော်လင့်တဲ့လောက်ဖြစ်လာအောင်ကတော့ကျွန်တော်အများကြီးဆက်လုပ်ရအောင်ပ
ါမြန်မာနိုင်ငံမှာတော့အခုချိန်ထိလူအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးပဲဖြစ်တယ်လို့ဦးကိုကိုကြီးကပြောပါတယ
်ဟိုလူအခွင့်အရေးချိုးဖောက်မှုဆိုတာကတော့ကျွန်တော်တို့ဟိုလက်လမ်းမမီတဲ့နယ်ပယ်တွေမှာတချို့ဟိုရှိနေသေးပါပဲတခုကဒုက္ခရင်းနဲ့ပတ်သက်တဲ့အသိပညာပေးမှုပေါ့ဆိုပြီးသူကြားထဲမှာတော့ကျွန်တော်တို့ဒီဌာနဆိုင်ရာတွေအဖွဲ့အစည်းတွေကြားထဲမှာပါပို့ပြီးတော့ကျွန်တော်ကြေကြေပြန့်ပြန့်ဖြစ်လာအောင်လုပ်ဖို့လိုပါသေးတယ်နောက်တစ်ခုကတော့ဒုက္ခရင်းချိုးဖောက်မှုတွေနဲ့ပတ်သက်လို့တာကွယ်တားဆီးနိုင်တဲ့စနစ်ပေါ့ဒီဥပဒေတွေအဖွဲ့အစည်းတွေဒါတွေလည်းကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်ဖို့ကတော့လိုနေပါသေးတယ
်တန်းဒီလှူရှားမှု25နှစ်ပြည့်အခမ်းအနားကို NLD ပါတီနိုင်ရကဥတင်ဦးလည်းတက်ရောက်ဂုဏ်ပြုစကားပြောခဲ့ရတယ်ဥတင်ဦးက
ကျွန်တော်အဲ့ဒီအချိန်မှာတော့ကျွန်တော်အချင်းတောင်ထဲမှာလေဟိုထောက်ကြနေကြတာဟိုအပြင်မှာအဲ့ဒီလိုပဲဒေါက်ဆန်းစုကြည်ကျွန်တော်နိုဘယ်ညဉ့်ညားရေးဆုရတာနဲ့ပတ်သက်လို့နှစ်ပတ်လည်နေ့လောက်တာကိုအဲကျွန်တော်တို့တွေဟာဒေါက်ဆန်းစုကြည်ကအခုလှုပ်လာတာကျွန်တော်မျောမျောချစ်ချစ်ရွရွချွန်ချွန်ကျွန်တော်တို့ဒီညဉ့်ညားရေးအတွက်ပဲသူခေါင်းထဲမှာရှိပြီးတော့လှုပ်တဲ့ကိစ္စရာလေးတွေကိုအလေးနဲ့ပြောပြီးတော့ကျွန်တော်တို့ရဲ့လူကန်ခေါင်းရဲကလေးတွေကိုကျွန်တော်တို့အနေနဲ့မှတ်မှတ်ရရလေးဖြစ်တာပြောတာပြုတာပါပဲ
တန်းဒီလှူရှားမှုဆိုတာဟာဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူအခွင့်အရေးနေ့ကိုရွေးချယ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ကုညံဝင်းအောင်တင်ဆက်ထားတာပါ။အခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်။နိုင်ငံသမိုင်းမှာအထင်ကြီးလူပုဂ္ဂိုလ်၄ဦးဖြစ်တဲ့စူဖျားလက်ဒေါခင်ကြီးတခင်ကိုရောမိုင်းနဲ့ဦးတန်တို့ရဲ့ရုပ်ကလပ်တွေကိုတနေရာထဲမှာစူးစီးထားတဲ့ဂူဘိမ့်မန်တွေကိုရန်ကုန်မြို့ရွှေတဂုံဖျားအနီးမှာရှိတယ်ဆိုတာကိုဒီခေတ်လူငယ်တွေကြားမှာသိတာနေပါပါတယ်အင်းတော့ကအာနာပိုင်ဖွဲ့စည်းတွေရဲ့ကန့်သက်ပိတ်ပင်မှုတွေကြောင့်ဒီနေရာကိုလူမသိသူမသိဖြစ်ခဲ့ရပါတယ်။တည်ရလူတို့ချို့ကလည်းဒီနေရာကိုသွားပြီးဂရဝပြူတာတွေနဲ့ပါပါတယ်။ဒါမှလည်းနိုင်ငံရေးနည်းငယ်ပွင့်လင်းလာတဲ့အချိန်မှာဒီဂူဘိမ့်မန်တွေကိုပြန်ပြီးထိမ့်သိမ့်ဆောက်ရှောက်တာတွေလုပ်တဲ့အကြောင်းကိုဒီတစ်ပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံသမားရဲ့အထင်ကြီးလူလေးယောက်ရဲ့ကျောက်ကလတ်တွေကိုမြုပ်နှံထားတဲ့ဂူဘိမ့်မန်သင်္ကြန်တစ်ခုရှိတယ်ဆိုတာဒီခေတ်လူငယ်လူရယ်တွေကြားမှာအတော်လေးသိရှိမှုနေပါခဲ့ပါတယ်မြန်မာနိုင်ငံနောက်ဆုံးမင်းဆက်ဒီဘောမီရဲ့မိဖုရားကောင်စူပရလက်လူလေးရေးဖခင်ကြီးဘူကျော်အောင်ဆန်းရဲ့ဇနီးဒေါခင်ကြီးနေချဲရိုကိုတွန်းလိုက်ရမှာဥဆောင်ပါဝင်ခဲ့တဲ့ဆရာကြီးတခင်ကိုရောမိုင်ဥရောပပြင်ပနိုင်ငံတွေကပထမဦးဆုံးသောကမ္ဘာကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်ဦးတန်တို့ရဲ့ရုပ်ကလက်တွေကိုဒီနေရာမှာစုစည်းထားတာပါလူငယ်တဲ့နှစ်ပေါင်းများစွာကတော့ဒီပုဂ္ဂိုလ်၄ဦးရဲ့ဂူဘိမ့်မန်အနီးတစ်ဝိုက်မှာနိုင်ငံရေးအရာဆွတ်နယ်မှုမရှိအောင်အုပ်ချုပ်သူအဆက်ဆက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့မှုတွေလုပ်ခဲ့ပူးပါတယ်ဒါကြောင့်လည်းဒီဂူဘိမ့်မန်တွေကိုထိန်းသိမ်းမှုဟာအင်မတန်အားနည်းခဲ့ပြီးတော့လူတို့ရဲ့စိတ်ပဝင်ပါဒီပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍရောနေတော့အောင်တလျှောက်လုံးလှုပ်ဆောင်ခဲ့ကြတာပါဒါပေမဲ့လို့2011နောက်ပိုင်းကာလကမ္ဘာစာမျက်နှာပေါ်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအနှဲငယ်ပေါ်ထွက်လာတဲ့အချိန်နှစ်ပေါင်းများစွာအတိုက်ခံပါတီအဖြစ်တခြားလုံးရပ်တည်ခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီလည်းလွတ်တော်တွင်ကိုဝင်ရောက်ခဲ့တဲ့နောက်ပိုင်းမှာတော့ဒီနေရာမှာအထိမ့်မဲ့ပွဲတွေဂူဘိမ့်မန်ထိန်းသိမ်းမှုတွေပြုလုပ်ဖြစ်ခဲ့တယ်လို့တခင်ကိုရောမိုင်းဂူဘိမ့်မန်ထိန်းသိမ်းဆောက်ရှောက်ရေးကော်မတီကပြန်ကြားရေးတာဝန်ခံကိုထွန်းဝင်းညင်းကပြောပါတယ
်ဒီဂူဘိမ့်မန်ကိုလာရင်သက်ဆိုင်ရာအာဏာပိုင်တွေကအဲကိုရီးထုတ်ပတ်တီယူတာတို့နာမည်မေးပါမတ်ပုံလေးမေးအဲ့မျိုးတွေဆိုတော့လေလူရတိတ်မလာရဲပေါ့လုံချုံရေးရလို့ထိချောက်ခံရတယ်လို့ဖြစ်တာပေါ့နော်2011အချိန်လေးလောက်မှာအဲပွင့်လင်းလာတဲ့စုံတရားလို့ပေါ့ဗျာဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်လဲလွတ်တော်တဲ့ ဝင်လာတဲ့အချိန်လောက်မှာကျွန်တော်တို့ဆိုင်ကြီးနဲ့ပတ်သက်လို့ထိမှတ်ခံတာတွေပြန်ကျင်းပလို့ရလာတာရှိလာတယ်ပေါ့နော
်ဒါကြောင့်လေတမိုင်းဆာမျက်နှာပေါ်မှာကပီထိုးပြီးသားအထင်ကြီးရလူလေးဦးရဲ့ရုပ်အလောင်းကြီးထားရှိထားတဲ့ဒီကင်ရဟာခြုံနယ်ပိတ်ပေါင်းနေတဲ့ရန်ကုန်မြို့ပေါ်ကမထင်မရှားနေရာလေးဖြစ်ခဲ့ရပါတယ်ဒီနေရာတွေကိုလာရောက်လည်ပတ်တဲ့သူတို့ချို့ကိုလည်းအဲ့ဒီခေတ်အဲ့ဒီခါတုန်းကအုပ်ချုပ်သူလူတန်းစားတွေကစောင့်ကြည့်မှုတွေလုပ်ခဲ့တာကြောင့်လူအယောက်ပေါက်နေခဲ့ပါတယ
်အဲ့ထောင်းလိုင်းရေးစောင့်ကြည့်ပြီလို့ပဲထောင်းလိုင်းတွေကအဲ့လိုဝင်လာတာနဲ့မေးတာပဲအဲ့တော့ထောင်းလိုင်းဆိုတာအဲ့ခေတ်ကဟိုကခါကိုမေးတယ်ဆိုတာနှုတ်ခွန်းဆက်တာမဟုတ်ပါဘူးသူတို့ကအဲ့ဒီမေးခွန်းရဲ့နောက်မှာခွဲနိုင်ငံလေးပဲကြားလဲရောက်သွားနိုင်တယ်ခွဲလာခဲ့ပါဦးဆိုပြီးမှအဲ့လိုသူတို့စခန်းမှာလေတိတ်ဟိုမတင်ခါဘူးဆိုလို့ရှိရင်အဲ့လိုပေါ့ဟိုတညလောက်ဟိုလိုအလဲအိတ်သွားနိုင်တယ်လေအဲ့အရာမျိုးတွေဆိုတော့ဒုတိယကိုဆွေးရပါတယ်လို့
အရင်တော့ကတော့ဂူပိမန်ဖွင့်ထားရုံနဲ့အခက်အခဲအမျိုးမျိုးရှိပေမဲ့လို့အခုနောက်ပိုင်းမှာတော့တည်င်းပတ်တပတ်လုံးဖွင့်ထားတာကြောင့်ဒေသခံနေသားမကနိုင်ငံခြားခီးသွားဧည့်သည်တွေလည်းလာရောက်လည်ပတ်ကြတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ခန့်ကဂူပိမန်ထင်းသိမ်းဆောက်ရှောက်လာတဲ့မနက်မှုကပြောပါတယ
်လာရောက်လည်ပတ်လို့များပါတယ်နိုင်ငံခြားတွေလည်းလာကြတယ်အဲ့ကြရင်စရွယ်ကိုနားမနေတဲ့ဟာကြတော့ဟိုအဖွဲစီရေးပေးထားတယ်လေလက်ကမ်းစာတောင်းလေး
ဒီနေရာဟာရွှေတဂုံဖျားတောင်ဘက်မှအနီးမှာရှိတဲ့ရွှေတဂုံဖျားလမ်းမပေါ်မှာရှိပြီးမိဖုရဲ့ကောင်စုဖျားလက်ရဲ့ရုပ်အလောင်းကိုအရင်ဆုံးထားရှိထားတာလည်းဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့တခင်ကိုရောင်မှိုင်းရဲ့ရုပ်အလောင်းနဲ့1984ခုနှစ်မှာကွယ်လွန်ခဲ့တဲ့ဦးတန်နှုတ်ရဲ့ဂူပိမှန်တွေကိုထားရှိထားပါတယ်။နောက်ဆုံးဂူပိမှန်ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့ဇနီးဒေါခင်ကြည်ပဲဖြစ်ပါတယ်။ဒါပေမဲ့လည်းတခင်ကိုရောင်မှိုင်းနဲ့ဦးတန်နှုတ်ရဲ့ဂူပိမှန်တို့ကသာပြင်းပြင်းစင်စင်ရှိခဲ့ပေမလို့စုဖျားလက်နဲ့ဒေါခင်ကြည်ရဲ့ဂူပိမှန်တွေကတော့တည်တည်ချာချာထိမ့်သိမ့်ထားတာမတွေ့ရပါဘူး။ဒါအပြင်ဒီဂူပိမှန်တွေကိုအရင်အစိုးရအဆက်ဆက်ကကောလက်ရှိအစိုးရကပါတစုံတရာပြုပြင်ထိန်းသိမ်းတာမရှိဘဲမိသားစုဝင်တွေနဲ့နှိဆက်တဲ့အတိုင်းအတာတွေကပဲထိန်းသိမ်းဆောက်ရှောက်ခဲ့ကြတာပါဒါပေမဲ့လို့ဒေါအောင်ဆန်းစုကြည်နေအခြေချုပ်ကလွတ်လာတဲ့အချိန်မှာတော့တားဖြစ်သူခင်နဲ့အတူဒေါခင်ကြည်ရဲ့ဂူပိမှန်ကိုလာရောက်ကြရပါပြုခဲ့ပူပါတယ်လက်ရှိအချိန်ထိဒီနေရာကိုတကူတကလာရောက်ကြရပါပြုသူနေပါနေသေးပြီးအရသာအစိုးရအသည့်အနေနဲ့လူထုကြားထက်ထက်ဝင်ဝင်သိလာအောင်ပံ့ပိုးကူညီတင်တယ်လို့ကုထွန်းဝင်းရင်ကအကြံပြုပါတယ
်ကျွန်တော်မြင်ရတော့နည်းနေသေးတယ်လို့မြင်တယ်ဗျအဲ့ဒါတွေကတကယ်တကယ်တော့ဟိုကျွန်တော်တို့ကဒါကျွန်တော်တို့ထိန်းသိမ်းဆောက်ရှောက်ရတဲ့ဟိုကျွန်တော်ဒီအမျိုးသားအမွေနှစ်ဖြစ်ကိုဒါကြီးကရှိသွားမှလေရှိလဲရှိနေတာလေအဲ့အတွက်တော့ကျွန်တော်တို့ကဒီသက်ဆိုင်ရာမီဒီယာအတီးဒီရနေပေါ့ဗျာဒီမှာအစိုးရကနေဟိုကျွန်တော်တို့ဒီအတန်းဒီပညာသင်ကြားရေးစနစ်တွေမှာတော့မှဟိုလူငယ်တွေသူအဆင့်လိုက်ပေါ့ဗျာဒီဆိုင်ထေကိုတော့မိုက်ထုတ်ပတ်ဒီအဲကျွန်တော်တို့တင်ကြားတဲ့အခါမှာအဲဂူဘိမှန်ဒီဖျားလန်းကတော်မင်းမင်းညာနေမှာရှိတယ်လို့ပါလို့ဆိုတာမျိုးထဲ့သွင်းဟိုပြောကြရင်တော့ပိုကောင်းတာပေါ့ဗျာဟိုဆိုင်ထေကိုတော့မိုက်ကိုတည့်ရတိုင်းပဲဒီစာပေရပဲလေးလာလေးလာနိုင်ငံရေးရပဲငင်းချမ်းရေးရပဲအဲလိုစိတ်ဝင်စားတာတွေရှိကြတယ်လေနောက်ဟိုကျွန်တော်တို့ကလည်းတတ်နိုင်သမျှတော့ဒီမှာဟိုပမ်ဖလက်လေးတွေကျွန်တော်ထားပေးပါတယ်ဟိုဆိုင်ရဲ့ထုတ်ပတ်တီကိုအဲကျွန်တော်တို့ဒီမြန်မာလိုအင်္ဂလိပ်လိုပေါ့နော်ဟိုနိုင်ငံတကာကနိုင်ငံခြားသားတွေလည်းကျွန်တော်တို့လာရောက်လေ့လာသူတို့စိတ်ဝင်စားကြပါတယ်ဒီဖျားလာရင်လည်းသူတို့ကြည့်ကြတာရှိတယ်အဲအဲ့ဒီလိုအခုလိုလိုပေါ့တေချာလိုလာရောက်လေပတ်နိုင်ဖို့ဟာလိုအစီအစဉ်တွေပေါ့နော်ဟိုကျွန်တော်တို့ကလည်းဒီတဲ့ပုံမှာလိုဆိုင်ယူကိုဆွဲဆောင်နိုင်တဲ့အစီအစဉ်မျိုးတွေကျွန်တော်စဉ်းစားကြတာတွေလည်းရှိပါတယ်ဒီအစိုးရဘိုင်းကလည်းခုတက်လာတဲ့အရသာအစိုးရဘာလို့ဆိုရင်ကျွန်တော်တို့ဒီဒီမိုကရက်တစ်အစိုးရအနေနဲ့ကလည်းခုလိုဒီလူထုဒါကြီးညိုကြတဲ့ဒီဆိုင်ယူကိုခါရောပြုနိုင်ဖို့အတွက်သူတို့ဘက်ကလည်းဟိုသူတို့ဘက်ကတတ်နိုင်တဲ့အစီအစဉ်အနေနဲ့ကတော့ဆောင်ရွက်ပေးဖို့လူအပ်နေဆဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံစစ်အုပ်ချုပ်ရေးလက်အောက်မှာရှိခဲ့တဲ့လွန်ခဲ့တဲ့နှစ်တွေကဆိုရင်ဒီနေရာဟာလူမသိသူမသိနေရာဖြစ်ခဲ့ုံသာမကသိရှိတဲ့သူကြမှာလဲဒီနေရာကိုလာရောက်လည်ပတ်မှုဂါရုပြုမှုအတော်လေးနှဲခဲ့တာတွေ့ရပါတယ်။ဒါဟာအတိအကဘာကြောင့်လဲဆိုတော့စစ်အာဏာပိုင်ရဲ့တားဆီးရာတွေဒီစောင့်ကြည့်မှုတွေခံခဲ့ကြရလို့ပါ။ဒါပေမဲ့လည်းအခုဆိုရင်နိုင်ငံရေးအရာအနည်းငယ်ပွင့်လင်းလာတာနဲ့အမျှဒီလိုနေရာတွေကိုပြုပြင်ထိန်းသိမ်းတာတွေဂူပိမှန်ထိန်းသိမ်းဆောက်ရှောက်မှုတွေပြုလုပ်လာတာတွေ့ရပါတယ်ခင်ဗျာ။ကျွန်တော်ထားအောင်ပါခင်ဗျာ။
ကိုထအောင်တင်ဆက်သွားတယ်မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာပါ VOA ကနေစနေနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ကနေခုလိုထုတ်လွှင့်နေတဲ့ Radio အစီအစဉ်နဲ့ပါဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ဒီဒုတိယပိုင်းစီစဉ်မှာဆိုရင်ဒေါခင်ဆိုးဝင်းနဲ့စီစဉ်ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ထားတဲ့ဒိုက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်
မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။တော်တော်ရှင်များရှင်။ရင်ကျော်ပိတ်ဆို့မှုတွေနဲ့နေ့စဉ်ရုန်းကန်လှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနင်းနေကြတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်ပေါင်းတွေနဲ့စပယ်ယာအကူလက်ထောက်တွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်အောင်တင်မကပါဘူး။ရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မှန်ရန်ရန်အော်ဟစ်ငေါငန်းတာတွေလုပ်နေကြတဲ့အပြင်မင်းမဲ့ရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုတိလက်ရောက်စော်ကားနေတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြပါတယ်။ဒီလိုအဖြစ်တွေကနေဘလို့ရင်ကျေးလိမ်မာလာအောင်ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲ။တရားဥပဒေစိုးမိုးရေးအတွက်ဥပဒေပေါင်းအတွင်းကရောဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်နိုင်ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့သူတွေကတော့ကျမတို့ဟိုတက်ကြီးရွယ်အိုလို့ပဲပြောရမှာလားဆရာကြီးပေါ့နော်ကျမတို့ရဲ့ဆရာကြီးစာရေးဆရာလည်းဖြစ်ပါတယ်ဆရာဒေါက်တာခင်မောင်ညိုကိုဖိတ်ခေါ်ထားပါတယ်မင်္ဂလာပါဆရာ
။
ဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကျမတို့ဒီလူလူတွေရဲ့ခန်းစားချက်တွေပြောင်းပြောင်းမြောက်မြောက်တရုတ်ဖို့ပေးနေတဲ့ကတ်တွန်းဆရာမောင်မောင်ဖောင်တင်းပါမင်္ဂလာပါရှင
်ဆရာ
ဟုတ်ကဲ့ပါရှင်နောက်တစ်ယောက်ကတော့ပြည်သူတွေဘက်ကနေပြီးတော့အမြဲတမ်းပြည်သူတွေရဲ့ဆန္ဒကိုဟိုထုတ်ဖို့ပြောဆိုပေးနေခဲ့တဲ့အရင်တော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကပြည်သူလွှတ်တော်အမဟောင်းဒေါက်တာညညိုတင်းပါဆရာမနေကောင်းပါလားရှင်ဟုတ်ကဲ့ပါမအားတဲ့ဂျားတွေကနေခုလိုဝင်ပြီးတော့ဆွေးနွေးပေးလို့ကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ပါအဲပထမအဦးဆုံးအနေနဲ့ပေါ့နော်ကျမတို့ဒီတောထရှင်နေရေးထားတဲ့စာရေးတွေကိုအရင်လေးဖတ်ပြကြင်ပါတယ်အဲ့တော့ကိုရန်နိုင်ကနေပြီးတော့ဒီမြတ်သိင်ကြီးဆိုတဲ့ဟိုဒီ Facebook ကို post တစ်ခုရေးထားတဲ့ Facebook post တစ်ခုကိုဖတ်ပြပေးပါမယ်နည်းနည်းလေးလေးဟိုတရားနော်လားလို့ပါဟုတ်ကဲ
့ဟုတ်ကဲ့ပါသူကတော့ဒီသက်ဆိုင်ရာကိုရဲ့ပြင်းထန်သက်ဆိုင်ရာတို့ဆိုပြီးတော့ပြင်းထန်တာအေးအေးယူပေးပါဆိုပြီးတော့ရေးထားပါတယ်။ဒီဇင်ဘာ4ရက်နေ့ကညနေ6နာရီဝန်းကျင် WYTU ចောင်းသား22နှစ်အရွယ်လေးကိုတဲ့စပယ်ယာတယောက်ကချုပ်နောက်တယောက်ကကားပေါ်မှာအသင့်ဆောင်ထားတဲ့ဝရင်တုံးနဲ့ရိုက်ခဲ့တဲ့ဖြစ်ကိုတွေ့ခဲ့ပါတယ်တဲ့။စပယ်ယာနှစ်ယောက်ကအဲ့လိုရိုက်နေနေချိန်မှာတဲ့ဒရိုင်ဘာကလည်းဘယ်မှတိုင်မှမရက်တော့ပဲကားကိုမောင်းပြေးခဲ့ပါတယ်။ကားပေါ်မှာပါတဲ့ခီးတွေတွေလည်းဝရင်တုံးတပ်သားတွေကိုကြောက်လို့အဲ့ဒီကလေးမှာအလူးလဲခံနေရပြီးမှလမ်းမှာတွေ့လိုက်ရတဲ့သူနှုတ်ကတဲ့ကားငါးပြီးတော့ကားနံပါတ် 1E3396 နောက်ကိုအတင်းလိုက်ပြီးတော့တာမီရက်စကန်ရှေ့မှာအတင်းပိတ်ပြီးတော့ဖမ်းပေးလို့မိခဲ့ပါတယ်တဲ့အဲ့ကလေးကတော့ဈေးမှာရှစ်ချက်ချုပ်ခဲ့ရပြီးတော့တက်လာတဲ့မျက်မှန်ရိုက်ခွဲခံလိုက်ရတော့ယုံတာမကားတဲ့ဖုန်းလဲအဲ့ဒီကားပေါ်မှာပဲဖြက်စီးခံလိုက်ရပါတယ်တဲ့ထိုကလေးမှာအခုနှစ်ဘီးဆောင်ပွဲဖြေဆူအောင်မြင်ပြီး ME တက်ဖို့ပြင်ဆင်ထားတဲ့ကလေးဖြစ်ပါတယ်တဲ့သူကအိမ်ကြီးချင်းဖြစ်တာကြောင့်ကလေးအမိနဲ့အတူတာမွေရဲစခန်းကိုရောက်ခဲ့တဲ့သူပါတဲ့ကလေးတကူလုံးသွေးအလင်းလင်းနဲ့ဒုတ်ဖြင့်အရိုက်ခံထားတဲ့အတွက်ကြောက်နေပါတယ်တဲ့သူစိုးရိမ်တာကဒုတ်မဟုတ်ဘဲဓာဖြစ်ခဲ့ပါကအညွန့်တလူလူတက်နေတဲ့ကလေးတယောက်ပွဲချင်းပြီးတည်ဆုံးနိုင်ပါတယ်တဲ့ဒါအပြင်စပယ်ယာနှစ်ယောက်ကိုလည်းအပြစ်ကျူးလွန်တဲ့အတွက်တိတိကျကျထောင်ဒဏ်ချမှတ်ပေးတာမရှိတဲ့အပြင်နဲ့အာမခံနဲ့လွတ်ပြီးထောင်ကျမယ်ဆိုပါက9ရက်သာဖြစ်ပါသဖြင့်နောက်နောက်ထိုးထက်ဒီထက်ပိုပြီးတော့ရန်ကားမယ်ဆိုရင်နဲ့ထိထိရောက်ရောက်ပြည်သူတွေကကာကွယ်ပေးဖို့လေးစားစွာတင်ပြအပ်ပါတယ်ဆိုပြီးတော့ရေးထားတာပါ
ဟုတ်ကဲ့ပါအခုကြားတဲ့အတိုင်းပါပဲဟိုဒီစပယ်ယာတွေဒရိုင်ဘာတွေရဲ့ဒီ အားလုံးတော့မဆိုလိုပါဘူးပေါ့နော်လိုင်းတိုင်းလည်းမဆိုလိုပါဘူးဒါပေမဲ့တချို့အခုလက်တွေ့ပြင်မှာခန်းစားနေကြရတာခီးသွားပြည်သူတွေလည်းမလုံခြုံဘူးကားစီးတဲ့လူတွေလည်းမလုံခြုံဘူးတခြားရင်ပေါင်းတွေလည်းတော်တော်လေးကတိကောက်ဖြစ်ကြရပါတယ်အဲ့တော့ဆရာခင်မောင်ညိုအနေနဲ့ပေါ့နော်ဒီလိုမျိုးဖြစ်နေရတာဟိုသူစီရင်မွေးတည်မှုကြောင့်ပဲလားဒါမှမဟုတ်ပညာမတက်လို့လားသူတို့တွေပြည်သူနီတိနဲ့ပတ်သက်ပြီးတော့ကျမတို့ငယ်ငယ်တုန်းကသင်ခဲ့ရတယ်လို့မသင်ခဲ့ရလို့လားဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်အဲဆင်စွင်းပြောလို့ပေါ့လေအချက်၃ချက်လုံးကတော့ပါပါတယ်သို့တော်လည်းပေါ့ကျွန်တော်တို့ကဒီအရေးယူမှုဆိုတဲ့ဟာအရေးကြီးပါတယ်အရင်ကတည်းကကျွန်တော်တို့ကနည်းနည်းလေးဖြစ်တုံးကလေကစပြီးတော့အနဲ့ထွင်းရမယ့်နေရာကိုပေါ့စိန်နဲ့ထွင်းရတယ်လို့ပေါ့လေဒီလိုမျိုးဖြစ်သွားပါတယ်ကျွန်တော်တို့ကပစိန်နဲ့ထွင်းတဲ့အချိန်တွေရောက်မှလူတွေသိကြတော့တာပေါ့အရင်ကတည်းကကျွန်တော်တို့ကဒီကိစ္စတွေမဖြစ်အောင်လို့ဟာတို့တော့ကြိုက်တာလုပ်လို့ရတယ်လုပ်ပြီးရင်လူကြီးတွေဖြစ်ရှင်းမယ်ဆိုတဲ့ဟာလေးကရှိခဲ့ပါတယ်ဒါကကျွန်တော်တို့အားလုံးသိတယ်ကျွန်တော်တို့ကဒီအဖွဲ့တစ်ဖွဲ့လုံးကိုမနိုင်တဲ့သဘောမျိုးနဲ့ခံစားရတာကြာလှပါပြီဆိုတော့လည်းဒါကိုကျွန်တော်သိအပြစ်အများကြီးတော့ပြင်တော့မပြောနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ဒီဟာလေးကိုကျွန်တော်တို့ကအကုန်လုံးသိသိရှိရှိလုပ်ရင်အောင်မြင်နိုင်တဲ့အနေအထားရှိလို့ပါပဲ။ဘာကြောင့်လဲဆိုရင်ဘတ်ကအများကြီးလည်းမရှိဘူး။ဒီဘတ်ကပို့သွားတဲ့လူတွေကလည်းအကုန်လုံးကညီညွတ်နဲ့လုပ်နိုင်တဲ့အနေအထားလည်းတစ်ချိန်ကျရှိလာမှာပါ။အခုကတော့ကျွန်တော်တို့ကကြောက်နေကြတယ်။အားလုံးကိုကြောက်နေကြတဲ့အတွက်ဒီကြောက်တဲ့အချိန်ကမကုန်သေးပါဘူး။အဲ့တော့ဒီရဲဆိုလည်းရဲအနေနဲ့ကျွန်တော်တို့ပြည်သူဘက်ကရဲဖြစ်လာမဖြစ်လာမသိဘူး။တတ်မတော်ဆိုလည်းပြည်သူဘက်ကတတ်မတော်ဖြစ်ဖို့အရေးကြီးပါတယ်။အဲ့ဒီဟာလေးတွေကိုကျွန်တော်တို့စောင့်နေအချိန်လေးတွေရှိပါတယ်။အကုန်လုံးကကျွန်တော်တို့ဘက်ကပြည်သူဘက်ကသာဖြစ်ရင်အဆင်ပြေအောင်မှာပါ။ဒီအချိန်လေးကိုစောင့်ပြီးတော့ဟောလုပ်ပင်ဖို့ကကျွန်တော်တို့ရန်ကုန်တိုင်းကနော်ဟောတတ်မတော်ရဲတပ်ဖွဲ့ဒီနောက်ပြင်အခုအစိုးရအဖွဲ့ပါလေ။တွတ်တော်ကိုယ်စားလှယ်များအားလုံးကနေပြီးတော့ဟောအစည်းအဝေးတည်တည်ချေချာခေါ်ပြီးတော့ကျွန်တော်တို့ဘာလို့ရင်ကောင်းမလဲနိုင်ငံတကာမှာဘယ်လိုလုပ်လဲစသဖြင့်အကုန်လုံးဆွေးနွေးတိုင်ပင်တော့ခုနပြောတယ်လို့ပေါ့ဒီအမှုကိုကျွန်တော်တို့ကအာမခံပြီးတော့လုတ်သွားတယ်ရေးရေးပိုင်ပင်မဲ့လည်းလုတ်သွားတာဘယ်သူကလုတ်သွားလဲဘယ်လိုလုတ်သွားလဲတရားသူကြီးကဘယ်လိုပြီးလဲဆိုတာတွေအကုန်လုံးကျွန်တော်ပြောအပြစ်ပေးတာပြောတာနော်အဲ့ဒါလေးတွေကိုကျွန်တော်တို့လေ့လာဖို့လိုတယ်လို့ထင်တယ်ဒါ watch အဖွဲ့တစ်ခုလောက်တော့အားရှိတဲ့လို့ကျွန်တော်ယူဆပါတ
ယ်ဟုတ်ကဲ့ပါကျမဒီရန်ကုန်တိုင်းကတာဝန်ရှိသူပေါ့နော် YCDC ခေါ်မလားတော့မပြောတတ်ဘူးဟိုဒေါနီလာကျော်ကိုဆက်သွယ်ပါတယ်သူကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းလွှတ်တော်ကိုတင်ထားပြီးသားဖြစ်ပါတယ်လို့ပြောပါတယ်ဒါပေမဲ့ကျမတေချာတင်ထားတာတော့ကျမတေချာမသိပေါ့လေအဲ့တော့ဒေါက်တာညိုညိုအသေးအနေနဲ့ပေါ့နော်ကိုကတော့အတွေ့အကြုံနဲ့တကယ်ရှိခဲ့ဘူးတဲ့လူတယောက်အနေနဲ့ဒီလိုကိစ္စမျိုးတွေဖြစ်လာရင်လွှတ်တော်ရဲ့အခန်းကဏ္ဍပေါ့ဘယ်လိုများကင်တွယ်လို့ရပါလဲရှင်
မမတော့လေလွှတ်တော်မှာကတော့လေလွှတ်တော်ကိုယ်စားလှယ်တွေကဒီလိုကိစ္စတွေဖြစ်လို့ရှင်ပြင်းထန်စွာအရေးယူပေးဖို့လို့ပါတော့ဒါမျိုးတွေအစိုးတင်သွင်းလို့ရတာပေါ့လေမမတော့ဓာတ်ရိုက်ပတ်သက်ပြီးတော့အမြန်ဆုံးဖြည့်ရှင်းပေးနိုင်တာကတော့သက်ဆိုင်ရာဝန်ကြီးဌာနအစိုးရအဖွဲ့ပဲပေါ့နော်အဲ့တော့အစိုးရအဖွဲ့အနေနဲ့လှမ်းပြီးတော့ဒါမေးခွန်းထုတ်နိုင်တယ်ပေါ့နော်ဒီကိစ္စဒီလောက်ကြီးလေးတဲ့ကိစ္စအပေါ်မှာဒီလိုမျိုးဒါရဲစကန်းတွေရဲ့ဒီအရေးယူတဲ့ကိစ္စဟာပေါ့နေတယ်လို့ထင်လို့ရှိရင်သုံးဆန်းမေးမြန်းနိုင်တယ်ပေါ့လေနောက်ပြီးတော့သက်ဆိုင်ရာဒါပြည်သူလူထုဘိုင်းကလည်းပဲခုနလိုဆရာဒေါက်တာခင်မွန်ကြီးပြောသလိုပေါ့ watch လုပ်နေတဲ့အဖွဲ့အစည်းတွေဘိုင်းကလည်းဒါရဲစကန်းတွေကိုမေးခွန်းထုတ်လို့ရတယ်ပေါ့နော်ဒီလောက်တော့မှအခုဟာကဟိုကျမတို့ဝေဖန်မှုလေးတွေရှိနေတော့မှဒါ 66D ဆိုပြီးတော့ဒါအာမခံမပေးဘူးဆိုတဲ့ကိစ္စတွေမျိုးတွေရှိနေတဲ့အချိန်မှာအခုလောက်ထိတွေးထွက်တန်ယူနေပေါ့နော်ဒီလောက်ထိအသက်အန္တရာယ်အထိစိုးရိမ်ရတဲ့အထိဖြစ်သွားတဲ့ကိစ္စမျိုးတွေကိုအာမခံပေးပြီးတော့လွှတ်ထားတဲ့ဆိုတဲ့ကိစ္စမျိုးကတရားမျှတမှုလမ်းကြောင်းကလုံးဝတွေးဆနေတယ်ပေါ့လေအဲ့တော့ကျမတို့ကဒါတွေကိုပေါ့နော်အာခုနဆရာတို့ပြောကြလို့ပေါ့ independent ဖြစ်တဲ့အာ watch လုပ်တဲ့ပါတီအဖွဲ့တွေကသေသေးချာချာဟိုစောင့်ကြည့်လေးလာပြီးမေးခွန်းထုတ်တာကလွတ်တော်တွေမှာလွတ်တော်ကုသလေတွေကအစိုးရတင်သွင်းတာထက်စားလို့ရှင်ပို့ပြီးတော့မြန်ဆန်ထိရောက်မယ်လို့တော့ကျမတို့ထင်တယ်ပေါ့လေအဲ့တော့နောက်တစ်ခါကျမဆရာပြောတာကိုသဘောတူပါတယ်ဟုတ်တယ်ဒီကိစ္စတွေကအခုမှဖြစ်လာတဲ့ကိစ္စတွေမဟုတ်ဘူးเนาะကိုယ့်အရင်ကလေးကအခြေခံပြီးတော့မြစ်ဖြားခံပြီးတော့ဒီလိုကိစ္စတွေဖြစ်လာတာဆိုတဲ့အခါကျတော့ဟိုကျမတို့ကဒီကိစ္စကဟိုပြစ်ထားလို့တော့မရဘူးပေါ့နော်နောက်ပြီးတော့စောင့်အကြာကြီးဆောင်ကြည့်နေလို့လည်းမရဘူးပေါ့ဒီလိုကိစ္စမျိုးတွေဖြစ်လာလို့ရှင်သက်ဆိုင်ရာဒါအဖွဲ့အစည်းတွေကချက်ချင်းပေါ့နော်မြင်းမြန်းဆန်းဆန်းသက်သက်လက်လက်မေးခွန်းထုတ်ပြရှိရတယ်ထုတ်ရမယ်ပေါ့နော်အဲ့ဒါတွေကတော့ကျမတို့ဆောင်ရွက်နိုင်တဲ့နည်းလမ်းတွေပါပဲ
ဟ ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အဲဟိုကတ်တုန်းဆရာမောင်မောင်ဖောင်တိန်ရေးထားတဲ့ကတ်တုန်းလေးတစ်ခုကိုကျွန်မဟိုပြောပြချင်ပါတယ်သူသေးဥဖော်ထားတာကတော့ဒီတောကနေပြီးတော့မြို့ပေါ်တက်မဲ့တပည့်တယောက်ကိုဒီပညာရှိသူခင်မင်းကြီးတယောက်ကနေအမှားစကားပြောနေတာပေါ့နော်ဘာပြောထားလဲဆိုတော့ရန်ကုန်မှာနေမယ်ဆိုဓာတ်ခုတ်လှန်ထိုးစင်စည်းမြင်းစည်းဘတ်စကားစီးစတဲ့အထာရတပညာတွေကိုတင်မကပါဘူးတဲ့ဒုတ်ပြီးဓာတ်ပြီးတနက်ပြီးတဲ့ဆေးအင်းအိုင်လက်ဖွဲ့တွေပါလိုတကွဲ့ဆိုပြီးတော့မှားကြားနေတွေ့ရပါတယ်အဲ့တော့ဆရာမောင်မောင်ဖောင်တိန်အခုဟိုဒါကတော့ဆီယမ်မောင်ဖောင်တိန်တို့ကအခုရန်ကုန်မြို့မှာလည်းနေတယ်လက်တွေ့မြင်ရတာကိုကတ်တုန်းနဲ့ပြုတ်ဖော်လိုက်တာပေါ့နော်အဲ့တော့ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာလေးများရှိသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများစမ်းစစ်လို့ရလဲရှင်ပြောပြပေးပါဦ
း။ဟောကျွန်တော်တွေ့ကြုံခံစားရတာတော့ဘတ်စကားပေါ်မှာနော်ကျွန်တော်တို့ဟိုနေမှာလည်းမောင်းချတာစပယ်ယာကဒီခီးသွားတဲ့ဓာတ်ခီးတွေကိုမောင်းချတဲ့ဥစ္စာလေးကျွန်တော်ကြုံမှုတယ်အဲနောက်တစ်ခါမှတ်တိုင်မှာမရက်ပေးတဲ့ကိစ္စတွေပေါ့နော်ဒါမှတ်တိုင်မှာကျွန်တော်အဲ့တကူတော့ဝင်ပြောဦးတယ်ဗျအဲဒီမိသားစုတစုပေါ့နော်ကလေးတယောက်ပါတယ်မိခင်တယောက်ပါတယ်ဒါသူရဲ့ယောက်ျားပါတယ်ပေါ့နော်၃ယောက်ဒီမှတ်တိုင်မှာရက်ခတ်နီးမှာဒီမှတ်တိုင်ပါတယ်လို့ပြောတာဟုတ်တကားဖိုင်နေတယ်ဆိုပြီးတော့မှတ်တိုင်ကမရောက်သေးဘူးဗျသူတို့စင်မဲ့မှတ်တိုင်မရောက်သေးဘူးဒါပေမဲ့သူမေးတဲ့အချိန်မှာမဖြေတဲ့အချိန်လေးပေါ့နော်အဲ့ဒီအချိန်လေးမှာသူကပြောမရက်ပြီးနဲ့ဆိုပြီးတော့သူက driver ကိုလှမ်း on မရက်ပြီးနဲ့ကျွန်တော်ကဂျာရဲကနေဝင်ပြောဘူးလေရက်ပြီးလိုက်ပါညီလေးရယ်ဆိုတော့ဒါကျွန်တော်ကပါရန်ချတာပေါ့နော်ဒါဘတ်စကားစီးတဲ့ကိစ္စမှာသူတို့ရဲ့အကျိုးလည်းမရှိပါဘူးဗျာသူတို့တွေဘယ်လိုစိတ်ထားတွေများထားနေကြသလဲဆိုတာလေဘတ်စကားပေါ်မှာလိုက်နေတဲ့စပယ်ယာတွေပေါ့နော်စပယ်ယာတွေဒရိုင်ဘာတွေကျွန်တော်ရဲ့မိတ်ဆွေနိုင်ငံရေးသမားတယောက်ကတော့ပြောဘူးတယ်ဘတ်စကားပေါ်တက်လိုက်တာနဲ့အဲ့လူတွေအားလုံးကိုစော်ကားခွင့်ရှိတဲ့ license တစ်ခုသူတို့မှာကိုစီကုံကရထားသလိုပဲလို့သုံးသပ်ခုတယ်ဗျအဲ့ဒါလေးတော့ကျွန်တော်လည်းပြောချင်သူတို့ကကျွန်တော်တို့ဒီရန်ကုန်မြို့မှာဘတ်စကားလို့ပြောလိုက်ရင်နေရီမှာတော့ဘာသာကရင်ကျင်းမှုကမထွန်းကားပါဘူးကျွန်တော်ရန်ကုန်မြို့တစ်ခုပဲဖြစ်နေတယ်တူတယ်မန္တလေးမှာတော့ကျွန်တော်ဒုတိယမြို့တော့ဖြစ်တယ်မန္တလေးမှာတော့ဘာသာကကဘယ်လောက်မထွန်းကားဘူးလေ
ဟုတ်ကဲ့ပါ
ကျွန်တော်ကျန်ရန်ကုန်မြို့ဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ရန်ကုန်မြို့ကတော့လူနေထူထပ်ဆုံးနေဖြစ်တဲ့အခါကျတော့ဒီဘတ်စကားဆိုတာဒီပြည်သူလူထုနဲ့အထီးတွေ့ရဆုံးဟိုနေရာတစ်ခုဖြစ်နေတာပေါ့နော်အဲ့တော့ကျမတို့သောတာရှင်တယောက်ကဟိုမမဦးဆိုတာကျမတို့ VOA အမြဲတမ်းအားပေးနားဆင်နေတဲ့အပြင်ကိုအီးမေးလ်တွေနဲ့အမြဲတမ်းဆက်သွင်းနေတဲ့သောတာရှင်မမဦးကလည်းစာလေးတစ်စောင်ရေးထားပါတယ်သူ့စာလေးကိုမနန်းလောင်ကဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ဘတ်စကားမောင်းသူရင်နောက်လိုက်များအနေနဲ့အများပြည်သူထိခိုက်နေတာကြောက်ရွံ့နေရလောက်အောင်ဒုတ်တာလက်နဲ့ကင်ဆောင်ပြီးတော့ထစ်ကနေဆိုရံပွဲအဖြစ်ဒုတ်တစ်ပြက်ဓာတ်တစ်ပြက်လှုပ်လာတာကြားပါပြီသူတို့ကိုရင်ကျေးလိမ်မှာတိမ်မွေ့လာအောင်ဘလို့ပညာပေးကြမလဲဆိုတာကိုစဉ်းစားရင်သူတို့ဘလို့စပြီးတော့မယိုင်းလာကြတယ်လဲဆိုတာကအဖြေရှားမယ်ထင်ပါတယ်1999မတိုင်ခင်ဘတ်စကားဆရာတွေမမယိုင်းကြပါဘူးနောက်ပိုင်းဘတ်စကားလောကမှာဥပိုင်ကုမ္ပဏီကပါရမီအဓိပတိရင်လိုင်းတွေစတင်ထောင်ခဲ့ကြပြီးတော့အုပ်ချုပ်သူတွေကလည်းစစ်တပ်ကစစ်ဘော်တွေပါဥပိုင်ကဘတ်စကားသမားတွေကိုနေစဉ်ရထားချက်ပြရမယ်ဝင်ငွေ9000ဆို9000တသိန်းဆို3000ပြရမယ်မပြရင်လူမြင်ကွင်းမှာကျိန်လုံးနဲ့ဓာတ်ပေးတယ်လို့တောင်သတင်းတွေအွန်လိုင်းစာမျက်နှာမှာတက်လာဖူပါတယ်ဒီလိုနဲ့ပါရမီတို့အဓိပတိလိုင်းတို့ငွေမဟာတရားရှာတယ်လို့တခြားလိုင်းတွေကလည်းရှာကြတယ်လေအပြိုင်ဆိုင်မောင်းကြတယ်ရင်စည်းကမ်းလမ်းစည်းကမ်းတွေလည်းမလိုက်နာတော့ခီးတယ်လည်းတန်ဖိုးမထောင်းလူလိမ်မာသားရင်ပါလူမိုက်သားရန်ကားဆိုတယ်လို့ဘတ်စကားသမားတွေမှယိုင်းလာတာဟာဘတ်စကားလောကကိုစစ်တပ်ဥပိုင်ကုမ္ပဏီကဝင်လို့ရာကစခဲ့တယ်လို့ဆိုနိုင်ပါတယ်အခုတော့ဘတ်စကားလောကတစ်ခုလုံးရစရာမရှိဖြစ်ကုန်ပါပြီရိုင်းသွားတာရင်အောင်ကျန်းသွားတာတိမ်မွေအောင်ဘတ်စကားလောကကိုအုပ်ချုပ်သူတွေကိုရင်ကျေးလိမ်မာသူတွေအဖြစ်ပြောင်းလဲအုပ်ချုပ်မှဖြစ်မယ်လို့ပဲထင်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ပါအဲ့ဒါကျမတို့ရဲ့သောတာရှင်ဓမ္မမဦးကနေတုံးတက်ထားတာပါအဲ့တော့ကျမတို့ဒီ American ပြည်အောင်စုမှာဆိုလို့ရှိရင်တော့ဒီဘတ်စကားမောင်းမဲ့လူဘတ်စကားဒီ assistant ပေါ့နော်လက်ထောက်လုပ်မဲ့ spare လုပ်မဲ့လူတွေကိုသင်တန်းနေပေးတာရှိပါတယ်အဲ့တော့ကျမတို့ဒီ New York မြို့မှာနေထိုင်နေကိုဇော်လင်းကျော်ကလည်းသူကိုယ်တိုင်တွေ့ကြုံဘူးတဲ့တွေ့ကြုံပေါ့နော်အဲ့ဒါလေးကိုနေပတ်သက်ပြီးတော့ကိုဇော်လင်းကျော်ရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်မ
ဟုတ်ကဲ့မင်္ဂလာပါဟုတ်ကဲ့
မင်္ဂလာပါခင်ဗျ
ဟုတ်ကဲ့ပါဒီ American မှာရှိတဲ့ဒီထူးသဖြင့် New York လို့ပေါ့နော်လူနေထူထပ်တဲ့ရန်ကုန်မြို့ကြီးလို့ပဲလူနေထူထပ်တဲ့ New York မြို့ကြီးမှာဒီအများပြည်သူစီးနေနေတဲ့ဘတ်စကားလိုင်းတွေရှိပါတယ်အဲ့တော့အဲ့ဒီဘတ်စကားလိုင်းတွေမှာဒီကားမောင်းတဲ့ရေမောင်းတဲ့လူတွေပေါ့နော်လက်ထောက်လုပ်တဲ့လူတွေအဲ့ဒီလူတွေကိုဘယ်လိုမျိုးဟိုတင်နန်းနေပေးတာကြုံမှုပါလဲရှင
်အော်အမရေသူကလေ special လိုင်းစင်တိုင်ရတယ်အမ CDL ခေါ်တာပေါ့ CDL မှာ class B မှာသူကလေ passenger endorsement ထပ်ထိုးရတယ်ဒီဘုံနင်းမော်လူတင်တဲ့ဟာကိုလေထိုးရတယ်ခင်ဗျအာလူတင်တဲ့ endorsement စာမိုးပွဲတီးသတ်နဲ့ training တီးသတ်အောင်သူကထပ်တယ်ဟိုအကြောင်းကားမောင်းမဲ့လူဆိုလဲ school bus endorsement ထပ်ထိုးရတယ်ကုမ္ပဏီဘက်ကလည်းဒီ 19A လို့ခေါ်တဲ့ဒီ federal law ကိုဟိုတဲ့ကုမ္ပဏီဘက်ကလည်းအာဟို line ကဆောင်ရွက်ရတယ်သူမှနှစ်ပိုင်းရှိတယ်အမကုမ္ပဏီဘိုင်းနဲ့ driver ဘိုင်း driver ဘိုင်းမှာလည်းဒီ driving record ဆိုတဲ့ဟာကသူတို့ကအရင်အရေးကြီးတယ်စငါးရဲကအဲ့လိုမျိုးပေါ့ခိုင်ရန်ဖြစ်ပေါ်တာနောက်ပိတ်ဆုံးကိုကိုကလေးကိုကိုလက်နဲ့ဆုံးမပြီးတဲ့အဲ့ဒါလူမျိုး record ရှိရင်တော့မှသူတို့ driver ဒီဘတ်စကားမောင်းခွင့်မရှိဘူးမှဒီကုံကားမောင်းလာတဲ့သူကတော်တော်လေးကိုစီးကျက်တယ်။နယူးယောက်စီးတီးမှာဆိုရင်သူကတော့ public transportation ကို government က budget နဲ့သွားတဲ့ government agency က agency သဘောမျိုးပေါ့ MDA ပေါ့သူကနေကင်နေအမကြီးကင်တွေ့ထားတာပေါ့ပြီးရင်သူက union လဲလိုတယ်အမ union ကဒီdriver တွေကို
ဟုတ်ကဲ့ union ဆိုတော့ကျမတို့ရှိမှာတော့တပ်မကလို့ခေါ်မှာပေါ့နော်လုံသမားတပ်မကလို့ဟာမျိုးပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
လုံသမားအစည်းအရုံးပေါ့ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့
union ကလည်းတာဝန်ပေးတာတို့စီကံတပ်မကတို့ကို union ကဒါတိုင်းကိုင်နေမှာ management ကသူ့ဘာသူ management တစ်ပိုင်း union က union တစ်ပိုင်းပေါ့ပြီးရင်ဒီ company ပေါ်မှာအယမ်းမူတည်တယ်စငါးတဲ့ကလူကောင်းကိုငါးတယ်ဥပဒေတွေတရားတတ်မှတ်ထားတယ်ဆိုရင်သူကဒါမျိုးတွေမဖြစ်နိုင်ဘူးလေအဲပြီးရင်သူကဒီမှာကနယူးယောက်စီးတီးမှာအရန်စီးချက်တယ်အဲပြီးရင် public ဟိုနေနေပေါ့အာ public ကဖုန်းခေါ်လို့ရတဲ့ဟာတွေဒါတိုက်သူဖွင့်ပေးထားတယ်အမ
ဟုတ်ကဲ့ပါအဲ့တော့ဘာပဲပြောပြောဟိုကျွမ်းကျင်တဲ့ပုံကိုယ်တွေကိုလည်းဖိတ်ဟိုစကျွမ်းကျင်တဲ့ပုံကိုယ်တွေကိုလည်းရွေးချယ်တယ်ပြီးတော့သူ့ရဲ့နောက်ကျောင်းရာဇဝင်ကိုကြည့်ပြီးတော့မှဒီလူဟာလူကောင်းလားလူဆိုးလားဆိုတော့သတ်မှတ်ပြီးတော့မှဒါဒီအမေရိကန်ပြည်ထောင်စုမှာကားမောင်းလို့ရတယ်ဒီလက်ထောက်လုံးလို့ရတယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံမှာဒါမျိုးတွေဖြစ်ဖို့ကတော့လိုပါသေးတယ်ဒါပေမဲ့လို့ပေါ့လေသူ့အတိုင်းအတာနဲ့သူလုံနိုင်အောင်တော့ဟိုဝိုင်းဝန်းစူးစမ်းကြဖို့ရှိတာပေါ့နော်အဲ့တော့ကိုညံဝင်းအောင်ကြီးဒီနောက်ကျမတို့ရဲ့ဒီ Facebook သောတာရှင်တယောက်ကိုရဲဒီဇင်ဘာဆိုတဲ့ရေးထားတဲ့မှတ်ချက်လေးဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်ရေးရင်ပါတဲ့အကြံပြုဆွေးနွေးလိုတာကတော့ယင်စည်းကမ်းကိုတကယ်ကင်တွယ်မယ်ဆိုရင်အတိအကျနီးဥပဒေတွေသုံးသင့်တယ်ဘာကြောင့်လဲဆိုတော့ January မှာဖတ်နေရတာပြောနေကြတာကလမ်းမပေါ်ပြိုင်ပြီးတော့မောင်းနေစေရှိနေပါတယ်မထတာဆိုတဲ့အဖွဲ့အစည်းကလည်းမရှိတော့ဘူးတဲ့အဲ့တော့ပြောချင်တာကအကားနဲ့တူတာတွေကိုတုံးညပါအပြစ်ပေးရင်လေရင်လိုင်းပိုင်ရှင်တွေရင်မောင်းတွေကိုအပြစ်ပေးပါကားတွေကဆုတ်ပြတ်သက်လူတွေချတဲ့အခါမှာလေအော်ဟစ်ပြီးတော့လုံနေကြတာဒါကတကယ့်ကိုရှက်စရာကြီးပါတချို့ကောင်မလေးတွေဆိုမကြောက်ဝမနာတာစကလုံးနေနဲ့ပြောဆိုနေတာကိုကျွန်တော်တို့မသိချင်အောင်ဆောင်နေရပါတယ်တချို့ကပြောလာပါတယ်ပြောင်းလဲခြင်းတန်ပါပြီတဲ့ပြောင်းလဲခြင်းတန်ပြီဆိုတာဒါလေလားတဲ့ရင်ကိစ္စအပဲရှိပါသေးတယ်ရန်ကုန်မှာတက္ကစီမောင်းနေအမှန်လိုင်းမဟုတ်ပဲမောင်းနေတာမဖမ်းတာပဲလားမသိပါဘူးဗျာတဲ့မေးစရာမေးခွန်းထုတ်စရာပါတဲ့ဒါတော့တက္ကစီမောင်းနေကပြောသေးတယ်တဲ့လိုင်းမပါလဲရတယ်တဲ့ဒါကျွန်တော်ကိုယ်တိုင်စီးခဲ့တဲ့တက္ကစီဆရာကကျွန်တော်ကိုပြောတာပါတဲ့ခင်ဗျာ
အော်ကိုညာဝင်းအောင်ကျေးဇူးပါနော်အဲဒီမြန်မာနိုင်ငံအတွင်းမှာပြုပြင်ပြောင်းလဲနေတာတွေကတော့အများကြီးပွဲပေါ့နော်အခုလောလောဆယ်တော့ဟိုအစိုးရတက်လာတာလည်းမကြသေးပါဘူးဟိုတစ်နှစ်မပြည့်သေးပါဘူးခုနှစ်လလောက်ပဲရှိသေးတယ်ဆိုတော့နည်းနည်းလေးဟိုဆန္ဒဆော့တာတော့မဟုတ်ဘူးပေါ့လေအများပြည်သူအားလုံးတဦးချင်းတယောက်ချင်းဒီမဲပေးခဲ့တဲ့လူတွေအားလုံးတဦးချင်းတယောက်ချင်းကိုတိုင်ပါဝင်ပြောင်းလဲမှသာလျှင်ပြောင်းလဲမှဆိုတော့ဒီ spare တွေကားဆရာတွေလည်းတဦးချင်းနဲ့မှပါနေတော့သူတို့တွေစီကန်းရှိဖို့ပေါ့ကိုယ်တိုင်စီကန်းရှိဖို့လိုပါတယ်အဲ့တော့ကျမတို့သောတာရှင်နောက်တစ်ယောက်ဖြစ်တဲ့စင်ကာပူကကိုနေဦးလင်းရှိပါတယ်ကိုနေဦးလင်းကတော့ဒီစင်ကာပူနိုင်ငံမှာဟိုရှိတယ်ပေါ့လေသူလက်တွေဟိုကြုံတွေ့နေရတာလေးကိုဟိုမျှဝေခြင်းလိုပါတယ်မြန်မာနိုင်ငံမှာဘလို့လုပ်ရင်ကောင်းမလဲဆိုတာသူလည်းပါဝင်ဆွေးနွေးကြစီဆိုလိုပါကိုနေဦးလင်းမင်္ဂလာပါရှင်ဟုတ်ကဲ့
ကျွန်တော်ကပြောရမှာဆိုတော့ပမာပြည်နဲ့ပတ်သက်ရင်တော့စိတ်ဝင်စားတယ်ပေါ့ဗျာကိုတိုင်ပြည်ဆိုတော့စင်ကာပူရဲ့ရောက်တာကတော့ကြာနေပြီပေါ့ကျွန်တော်ပြောချင်တာကတော့နံပါတ်1ကတော့ scale labor ဖြစ်ဖို့လိုတာပေါ့နော် scale labor ဖြစ်ဖို့ဆိုတာကခုနပြောလို့ပေါ့နော်အဓိကကတော့ဗျာ education ပေးရမယ် training ပေးရမယ် practice လုပ်ရမယ် applying လုပ်ရမယ်ဆိုတဲ့အဆင့်မျိုးဖြတ်သွားဖို့လိုတယ်အဲ့တော့ဘယ်နိုင်ငံမှာပဲရှိရှိအဲ့အဆင့် scale labor ဖြစ်တဲ့လူသားလင်းဒီ public sector မှာလုံနေတဲ့လူတွေကိုဟလာနော်ဟို service လုံခိုင်းဖို့တင်းလျော်တယ်လို့ဟိုမူအရာတော့ hutin dore bo ya, tamat de bo, tamat ting de bo. Ero, aku jenaruh spaya belulu, kasiya belulu. Hala, aku kanya na ambil ane, ma bideu tu ye hilai ma belulu meluri, piten pitei dario, ubri ya dojo kong. Lain nanti ne si kan di lakon, train lo bideu lo lure lo jenar nama de ya ro temar ya. Sengkubu ni kan ma aku jenar biya pelu jenar kamaun doa jenar so, mau ni nai mau lo miya bo. Tu ye sama way di pia me, sen di yua me, ni di jam me, biro ma jono lo cina lo lo lo, yare sen lo be si bare. Ero sulu de tu boh, pemaji maro, oh biu lesi cini ya, rotu pin piang le oh lo ni de kama, oh biu sa bi nong cini de ni thali jono lo niara bo no. Adi sen li di oh guna jono biu lo sen sa biro lo yin, pinai ni lo jono aro dong da bare kama. Nau de ku aro, ma biu cina le sulu jono 94 yau ka za, jono dua sulu. Apa no? Mungkin juga dia industri apa jono industri tuar. Tuar ni kerja ro bahasa tu ya leh solo. Jono kau sahde deh ni ane umur ku yang gua ni biro. Lain daya lagu tuar ni tigo. Jono biasa sewe jar. Jadi deh ni ama sen tu biasa sewe. Solo dekan tengah itu kadisi terde suwa jo. Kau mana kadili lunga ya lawai paman, caya lawai paman, saya lawai. Babi lu leh solo. Di industri tuar solo industri diplomat. Diploma macam itu, macam itu dia tu. Kau kau sokan biro, government ni biro, lobby ni. Lobby ni dia suruh tu. Cincar, ngah ni lau jalan le, kajar. Jinu ni le, jauh nara, luri le, si lara. Adi cincar jaro, government. Suruh tu bawa, jangan awak bahaya jenar le. Di kahro, time di phone tu, tu tepu, lode. Si mangai ni tu, lode kama, government subsidy. Government ni biro, guna tu le, ada yang perlu, bambu bayi biro. Ii, yang gong jo iu daya labang, belu lobi me sura, konsep leiro, siino, pobi do, niannya, kau le kau me, solo wara umar tu suwaro, ya. Oh, insa yang ni biro, yang gong, teni ngaco mau ne suwaro, ngaco jeja mau ne, insi kaya day mau ne, titi jeja mau ne suin, kapan me yang ni biro, subsidi biro, suwe dan biro mahu ngah, dan suwe dan biro, dan biro sura ubri ya be, dan sura panam si ubri ya be, dua biro sura mahu, ubri day na gong doa kain lai. Subaya mesudah tu bawa kawan mian di bila tu kan, oh siapa yang tu? Di nengah tu kulong tu, yang gong jauh tu kulong, siwa itu lepas ni bawa tu, tu mah tawon si de, aro tu kan? Tadi tau bila aku tunggu tunggu yang mana, umat aku suah tu kan? Di ni, ala kontainari blok log de, kontainari blok log yang baca tu ala. Di entah di yang gong jauh tu kulong ni, ala, nampu lusa ni bu alam ya tu ala, dah suin ku show ni, aku mesti show aku belok kagui mana. Guna biar dulu bo, insaf dia dibayar me, lodi ni dinaik dibayar me, si kan urip, umat aku, wah, lodi dia ludi aku, kamau ni ludi aku, dunia tu alu yang leading ya, so yang tu umat aku di mana lupa mau ni, leading ya bo dia tu lupa mau ni, alu lupa mau, umat aku tungting jai, tapi yang kawan me api aku bayar, alam jual so yang, jangan tin ni.
อาลุงอ่ะมีอะไรเลี้ยงดูอ่ะไม่รู้เท่าไหร่โอเคว่ะเจสุมยัยเท่าไหร่นอกจากตัวท่าเสียงที่เอาชีวาเลยไล่หมดมากูจะพูดเรื่องชีวาละเช่นโอชีวาโอเคมิงลาว่ากูจะพูดเรื่องอ่ะโอ้ปารีเนี่ยตัวจงเกียร์บาร์เลยจมารุดีสเปียร์ดีกูกาเซียร์ดีเนี่ยพัตเตลูบอลีตัวเอพิวมูลีดีโอเคโอเคมิงลาว่าเช่นจันทร์ว่าเราเลสีดียังงูมีมาจันทร์ว่าต้องจะช่องในชีวานะจันทร์ว่าต้องจะช่องในลงยังงูมีมาในนี่เดียวว่าเนาะ
ီလုံးပြီကျွန်တော်ဒါကိုတိုက်ရိုက်ကျွန်တော်တို့ဖြည့်ရှင်းလို့ရတယ်။အညီလေးကတို့ကောက်အရန်မမောင်းနဲ့။တယောက်သူတို့ဒီအရန်ပြုတ်လာခဲ့လို့ရှိရင်တော့မှအားလုံးကဝိုင်းကာကွယ်ဖို့လိုတယ်။ကျွန်တော်ကိုယ်တိုင်လည်းပဲပေါ့နော်။ဒါကျွန်တော်တွေ့ကြုံပေါ့။ဒီကျွန်တော်ကပလာဇာမှာဆင်းနေလို့တယ်။သူကအောင်မင်္ဂလာအထိအောင်မင်္ဂလာကြော်သွားအောင်သူကကောက်မောင်းသွားရ88ကားကြီးပေါ့ဗျာ။အဲတော့ကျွန်တော်ကပြောတယ်အမင်းငါ့ကိုငါဒီပလာဇာမှာဆင်းမှာဘာလို့လဲဆိုတော့ကျွန်တော်မရက်ပေးနိုင်ဘူးလေကားဖိုက်နေတာမရက်ပေးနိုင်လို့ဆိုတော့ကျွန်တော်ဒီကောင်ကိုဂုတ်ကနေဆွဲပြီးကျွန်တော်တခါလေကားပေါ်နေဆွဲချဘူးအောက်ဒီဆွဲချသွားတာဆွဲချသွားရင်ကျွန်တော်ဒီကောင်ကိုပါလဲပေါ့ဘာလို့သူကပထမတော့ကြောက်တယ်ဗျာကျွန်တော်ဘာလို့ဆိုခီးတဲ့တွေအကုန်ပါလာပြီထင်တာကျွန်တော်ကလည်းပြန်ကြည့်တော့ကျွန်တော်ငါးနောက်တော့၄၅ရောက်တော့ယောက်ျားကြီး၄၅ရောက်တော့ပါလာမယ်ထင်တာကျွန်တော်လည်းပြန်ကြည့်တော့ကျွန်တော်တော့တယောက်မှမရှိဘူးအဲ့တော့သူတို့ကကျွန်တော်တခါပြီးတော့ရန်ပြန်လုပ်တယ်အာဒုံနေရိုက်မယ်ဗာညာလောက်တယ်ပေါ့နော်ကျွန်တော်လည်းအင်အားချင်းမမျှတော့ဟိုကျွန်တော်လည်းပြေးလိုက်တာပေါ့သဘောတူကအဲ့တော့ပြောချင်တာကကျွန်တော်ခီးတယ်တွေအခုတွားကြတယ်ចောင်းသားလေးတွေကြာတွားကြတယ်ကျွန်တော်ဟိုဘွဲရဒီပညာရှင်တွေတွားကြတယ်ခီးတယ်ဒီကျွန်တော်ဘတ်စကားပေါ်မှာအဲ့တော့ကျွန်တော်အားလုံးဝိုင်းပြီးတော့သူတို့ကိုနံပါတ်1အဆင့်ကောက်ွယ်ပါပြောပါအားလုံးစုပြီးတော့အနည်းဆုံးပြကျွန်တော်ပြောပြမယ်10ယောက်15ယောက်စုပြီးပြောရင်တော့သူတို့ကြောက်တယ်သဘောကမင်းတို့လူမျိုးမမောင်းနဲ့မင်းတို့လူမျိုးမကြိုင်းနဲ့ခုနကဟိုကာတွန်းဆရာကြီးပြောတာသူဝင်ပြောတယ်ကဲကတော့မချင်းနဲ့ပြန်ပြောတယ်ပြန်ပြောတော့သူ့နောက်မှာဘသူပါလဲဆိုတော့ဘသူကမပါဘူးအဲ့တော့ဒါကလည်းဟိုတိုင်းပြည်တစ်ခုမှာကျွန်တော်နိုင်ငံရေးစီးပွားရေးကရှိလို့ရင်ကျွန်တော်ပုံမှန်လူမျိုးတွေကတယောက်နဲ့တယောက်နဲ့စီးလုံးမှကျွန်တော်ဒါကိုတိုက်ထုတ်နိုင်မှာအဲ့တော့တိုင်းပြည်မှာအခုချိန်မှာမဟုတ်တယောက်တွေလောက်တာအများကြီးရှိတယ
်ဟုတ်ကဲ့ပါ
ကျွန်တော်ဒါတွေကိုစီးစီးလုံးလုံးနဲ့ကျွန်တော်တိုက်ထုတ်ရမှာ
ဟုတ်ကဲ့ပ
ါဘယ်ကနေစမလဲဘစကားကနေကျွန်တော်စပေးဖို့လိုအပ်တယ်ပေါ့နော
်ဟုတ်ကဲ့ပါဒ
ါကဒီလိုကျွန်တော်တို့ပြင်လို့ရတယ
်ဟုတ်ကဲ့ပါကျေးဇူးပါ
နောက်တစ်ခုကကြတော့
ဟုတ်ကဲ့ပါ
ကျွန်တော်တို့ဒီ
အချိန်လည်းနည်းနည်းလေး
စားစနစ်ကြီးရတယ်နော်
ဟုတ်ကဲ့အချိန်နည်းနည်းလေးဟိုဟိုပဲကြံတော့လို့ပါเนาะကျေးဇူးလည်းတင်ပါတယ်အဲ့တော့ဟိုဆရာခင်မောင်ညိုအနေနဲ့ပေါ့เนาะညီကုန်းချုပ်ကလေးဟိုဒီကားဆရာကြီးယဉ်ကျေးလာအောင်ဘလို့နီးနေပေါ့ဟိုဆုံးမရင်ရမလဲဆိုတာနည်းနည်းလေးပြောပြပါဆရာအချိန်လေးမိနစ်30စက္ကန့်30လောက်ရပါဆရာ
ဟိုကားတော့ကျွန်တော်တို့ကားဆရာကြီးသိထားဖို့ကဒီဘတ်ကားဆိုတာပြည်သူတွေအတွက်လုပ်ထားတာပါဒီဘတ်ကားကိုကျွန်တော်ပတ်စံရှိပြီးတော့ကျွန်တော်အင်းစိန်သွားမှာကားကိုတစ်စီးလုံးပို့ကျွန်တော်ပေးပြီးငားစီးလို့မရတဲ့ချီလို့ဥပဒေရှိပါတယ်အဲ့တော့ဒီဟာတွေပြည်သူအတွက်ဆိုတော့တို့လို့သိအောင်ပထမဆုံးတို့ပညာပေးရမယ်တို့အသိပေးရမယ်တို့ကပြည်သူတွေကိုစာနာထောက်ထားတဲ့စိတ်ဓာတ်တင်နဲ့လုပ်တော့ကျွန်တော်တို့ဟိုဖြစ်နိုင်ပေါ့လေဟိုကျွန်တော်တို့ဘတ်ကားတွေကိုတွတ်တက်တက်တက်တက်ကျွန်တော်တို့ training လုပ်ပြီးတော့အဲ့ဘတ်ကားအစင်းလိုက်အစင်းလိုက်ကိုကျွန်တော်တို့လဲထုတ်လိုက်ရင် spare ရော driver ရောအဲ့ဒီဟာကိုလဲထုတ်မယ်ဆိုတော့အစီအစဉ်လေးတွေလုပ်လိုက်ရင်အမှန်တော့ကောင်းပါလေဒီလိုမျိုးလုပ်တဲ့တိုင်းပြည်တွေရှိပါတယ်ဟိုတရားသူကြီးအဖွဲ့လဲထုတ်တာတော့ကတော့အဲ့လိုမျိုးရှိပါတယ်ကျွန်တော်တို့ဒီဘတ်ကားနေစမယ်ဆိုခုနကပြောရတာအရန်ကောင်းတာပဲဒီဘတ်ကားနေစရင်တော့အရန်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်ဘတ်ကားသမားတွေနဲ့ကျွန်တော်တို့ပြည်သူနဲ့ပေါ့လေကျွန်တော်တို့ကပြည်သူကအရေးအကြီးဆုံးကဒီ transport ဒီပြည်သူအတွက်စိတ်နှလုံးမချမ်းသာဖြစ်တာလဲဒီဘတ်ကားအဲ့တော့ကျွန်တော်တို့ကအဲ့ဒီတပြည်မှာလူတယောက်ဖြစ်လာတော့ဒီ transport လေးနဲ့စိတ်ဆင်းရဲရတယ်ကျွန်တော်တို့အတွက်ကိုပေးရတဲ့တကယ်ဆုလက်ကိုကျွန်တော်ဆုလက်လို့မမြင်မသုံးရဘဲနဲ့ဒီဟာကြီးကငရဲပြည်ကိုကျွန်တော်တို့ခေါ်သွားတယ်လို့မဖြစ်အောင်လို့လုပ်ကြဖို့ဆိုရင်ကျွန်တော်တို့အားလုံးတာဝန်ရှိတယ်ဆိုတော့ခုနပြောကြတာလည်းအရန်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ဘတ်စကားသမားတွေလည်းအကုန်လုံးလည်းဟိုဒေါက်တာဆိုရင်စီလုံးတော့နည်းနည်းလေးတို့လည်းပြောဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါဒီနေ့အစီအစဉ်ကိုတို့နားထောင်နေမယ်လို့ကျွန်မမျှော်လင့်ပါတယ်အားလုံးပါဝင်ဆွေးနွေးပေးတဲ့လူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်
တော်ခင်ဆိုးဝင်းနဲ့အစီအစဉ်ထုတ်လို့ရမှုမတ်စုမွန်တို့စီစဉ်တင်ဆက်ထားတဲ့ဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာပါအခုတစ်ခါမှတော့နိုင်ငံတကာသတင်းအချင်းချုပ်ကိုနောက်လောက်ကကြီးညာပေးပါမယ်ရှင်
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တခြားထိပ်တန်းသံတမန်တွေဟာပဲရစ်မြို့မှာဒီကနေ့တွေ့ဆုံကြပြီးတော့ဆီးရီးယားပြည်ရင်းစစ်အဆုံးသတ်ရေးအဖြေရှာနိုင်ဖို့ကြိုးပမ်းဆောင်ရွက်မှုအစ်စ်တွေကိုလုပ်ခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမှာ6နှစ်နေပါလောက်ဖြစ်နေတဲ့ပြည်ရင်းစစ်ကြောင့်လူ3သိန်းကျော်သေဆုံးခဲ့ရပြီးပါပြီ။ဆီးရီးယားရဲ့မိတ်ဆွေများလို့ခေါ်တဲ့အမေရိကန်ဥရောပနဲ့အာရဗ်နိုင်ငံတွေကထိပ်တန်းသံတမန်တွေနဲ့ဆီးရီးယားအတိုက်ခံတွေဟာဆီးရီးယားအရေးကိုဆွေးနွေးဖို့အတွက်ပြည်ထောင်နိုင်ငံခြားရေးဝန်ကြီးကပဲရစ်မြို့မှာဒီအစည်းအဝေးကိုဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်။ဆီးရီးယားအစိုးရတပ်တွေကအလက်ပိုမြို့အရှေ့ပိုင်းကသဘုံတွေဆက်ပြီးထိန်းချုပ်ထားတဲ့နေရာတွေကိုဆက်ပြီးတော့ထိုးစစ်ဆင်တည်ယူနေတာနဲ့အမျှဂျာမနီ၊ဗြိတိန်၊ဆော်ရီအာရေဗျ၊ကာတာ၊တူရကီနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဥရောပသမဂ္ဂကကိုဇယ်ရီ၊ပဲရစ်မြို့ကပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပတဲ့အစည်းအဝေးကိုတက်ရောက်ခဲ့ကြပါရဲ့ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လို့ရမှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်တာလာဝီဖြစ်ပါတယ်။ကျွန်မဤတန်စမရှင်။ View America တဲ့မနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.